Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA မြန်မာနိုင်ငံ2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30/40/48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။
လုတ်တယ်ဆိုရင်လုတ်တာကိုစက်ပေးပြရတာပဲတော့ဒါမလုတ်ပါဘူ
းကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသိန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါသမ္မတထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုမှာဓာတ်ရိုက်ထုတ်လွှင့်တဲ့ကြားနာပွဲတွေလုပ်နေပြီဖြစ်ပေမဲ့ထောက်ခံသူကောက်ကွက်သူသဘောထားတွေပြောင်းလဲမရှိပါဘူးကယ်လီဖိုးနီးယားကထိတန်းကြောင်းကြောင်းမှာပြစ်ခတ်မှုဖြစ်ပြီးကျောင်းသား2ဦးသေဆုံးသွားပါတယ်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားရတဲ့အရေးကိစ္စကိုစုံစမ်းစစ်ဆေးဖို့ ICC ကခွင့်ပြုလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။ရိုဟင်ဂျာတွေကိုမောင်းထုတ်လိုက်တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစတင်စုံစမ်းဖို့အတွက် ICC ကိုခွင့်ပြုလိုက်ပါပြီ။ဒီပေါ်မှာကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်ဒူဆွန်ရဲ့တုံ့ပြန်ချက်ကတော့
လုတ်တယ်ဆိုရင်လုတ်တာကိုတက်တယ်ပြရတာတော့ဒါမလုတ်ပါဘူးလို့အပြစ်မရှိပါဘူးလို့တက်တယ်ပြရတာနည်းနည်းတော့ဟိုခက်တာပေါ့နော်ကျွန်တော်တို့ကဟိုပြောလဲပြောပြပါပြီဒီလို
မောင်းထုတ်အပြည့်စုံကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုလည်းတင်ဆက်သွားအောင်ပါဒါအပြင်ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာစတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်ဂျာနာဘွဲတရက်ပြီးသွားပြီဖြစ်ပေမဲ့လည်းနှစ်ဖက်ကြားသဘောထားသီးသီးကပြောင်းလဲမရှိပါဘူး။သမ္မတကိုဝေဖန်သူတွေကသူဟာပြန်ပက်ဒီမိုကရက်တစ်ကိုနိုင်ငံရေးပြယောကနဲ့စုံစမ်းစစ်ဆေးဖို့ယူကရိန်းကိုတွန်းအားပေးပြီးသူ့အာဏာကိုလဲသုံးစားလုပ်ခဲ့တယ်လို့ယုံကြည်နေကြဆဲဖြစ်တယ်လို့သမ္မတကိုထောက်ခံသူတွေကလည်းသမ္မတဟာမဟုတ်တာလုပ်ထားတာမရှိဘူးဆိုပြီးအခိုင်အမာယုံကြည်နေကြဆဲပါ။သမ္မတထရမ့်ကိုယ်တိုင်ကလည်းလေညာတရားဆက်ဆုံမှုကတိတ်ကိုဆိုးရွားတဲ့အစံလာတရားဖြစ်တယ်လို့ကျွန်တော်တို့နိုင်ငံအတွက်လည်းတိတ်ကိုဆိုးရွားပါတယ်လို့ Twitter မှာရေးပါတယ်။ဒါပေမဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Nancy Pelosi ကတော့ Trump ရဲ့လုပ်ရဟာလက်ပေးလက်ယူမှုမြောက်တယ်လို့ပြောပါတယ်။2020ခုနှစ်သမ္မတရွေးကောက်ပွဲမှာသူနဲ့ရှင်အရွေးခံမှုကြိုးစားနေတဲ့ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေကတူးဦးဖြစ်သူဒူးသမ္မတဟောင်း Joe Biden ကိုယူကရိန်းကစုံစမ်းစစ်ဆေးလာအောင်စစ်ရေးအကူအညီဒေါ်လာ300နီးပါးကိုမပေးဘဲဆိုင်းငံ့ထားခဲ့တာကြောင့် Mrs. Pelosi ကအခုလိုပြောတာပါ။အများပြည်သူသိရှိနိုင်အောင်ရုပ်တံကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အောက်လွှတ်တော်ဂျာနာပွဲတွေကိုဗိုလ်ဒူးနေကစတင်တာဖြစ်ပြီးတောက်ကြနေမှာဆက်လုပ်ဖို့အစီအစဉ်ထားပြီးတော့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်မှန်ကြီးဟောင်းမရီယူဗန်နိုဗစ်ထွက်ဆိုမှာဖြစ်ပါတယ်။ဒါနဲ့ဆက်ဆက်တဲ့သတင်းလောက်ကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစင်တာကလာရတာမြို့ဆာကော့စ်အထက်တန်းကျောင်းမှာဒေသစံတော်ချိန်မနက်9နာရီခွဲကျော်ကျော်မှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီး2ဦးသေဆုံးခဲ့ရပါတယ်။တနက်နဲ့ပစ်ခတ်တယ်လို့တန်းတဲ့ရရှိသူဟာအသက်16နှစ်အရွယ်ကျောင်းသားတဦးဖြစ်ပြီးသူ့ရဲ့မွေးနေ့မှာအခုလိုအခင်းဖြစ်ပွားခဲ့တာဖြစ်ကြောင်းနဲ့သူ့အပါဝင်တနက်ထိမှန်ဒဏ်ရာရသူ6ဦးကိုဆေးရုံကိုပို့ပေးခဲ့ပေမဲ့အသက်16နှစ်အရွယ်ကျောင်းသူတဦးနဲ့14နှစ်အရွယ်ကျောင်းသားတဦးဆေးရုံမှာသေဆုံးသွားခဲ့တယ်လို့ Los Angeles County ရဲဌာနက Kent Wagner ကပြောပါတယ်။ဗီဒီယိုထဲမှာသူဟာသူ့ရဲ့ခေါင်းကိုပြန်ပြီးတော့မပစ်ခင်မှာကြောဘိုးအိတ်ထက်ကတနက်ကိုထုတ်ပြီးလူ9ယောက်ကိုပစ်ခတ်ခဲ့တယ်လို့လည်းရဲကပြောပါတယ်။ပစ်ခတ်ခဲ့တဲ့တနက်က Semi Automatic Pistol တနက်ဖြစ်ပြီးတနက်ကိုစစ်ဆေးကြည့်ရမှာတနက်ထဲမှာရန်တောင်တောင်မှမကြံတော့တာတွေ့ရတယ်လို့လည်းပြောပါတယ်။တနက်နဲ့အပစ်ခံခဲ့ရတဲ့အထက်ကဒဏ်ရာရသူတွေကတော့အသက်14နှစ်နဲ့73နှစ်အရွယ်ကျောင်းသူ2ဦးအသက်14နှစ်အရွယ်ကျောင်းသား2ဦးတို့ဖြစ်ပါတယ်။တနက်နဲ့ပြစ်ခတ်တယ်လို့တန်ရရှိသူဘဒူဘဲဝါဆိုတာကိုရဲကမထုတ်ပြန်သေးတယ်လို့ဆေးုံတင်ထားတဲ့သူ့ရဲ့အခြေအနေကတော့တိတ်ကိုဆိုးရနေတယ်လို့လည်းရဲကပြောပါတယ်။အခုလိုပြစ်ခတ်တဲ့အကြောင်းရင်းကိုစုံစမ်းနေဆဲဖြစ်ပြီးတော့သူ့ရဲ့နေအိမ်ကိုရှာဖွေဖို့လုပ်နေပါတယ်လို့လည်းရဲကပြောပါတယ်
။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာပြည်ပကလက်နက်ကိုင်တွေအရေးပိုပြီးတောင်းယူဖြေရှင်းဖို့နဲ့ပြန်လည်တည်ဆောက်ရေးအတွက်မဟာမိတ်တွေကိုတွန်းအားပေးနေကြပါပဲ။ IS အကြမ်းဖက်ဝါဒီအဖွဲ့ကအမြင့်ပြတ်ချေမှုန်းရေးဆွလွန်လဲမှာမဟုတ်ပါဘူးလို့အမေရိကန်ကကတိပေးထားပါတယ်။IS နေနေညုံမောင်းဖွဲ့ရဲ့အစည်းအဝေးတစ်ခုအဖွင့်ကြာသပတေးနေ့မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကအဲ့လိုကတိပြုပြောဆိုတာပါ။ဆီးရီးယားရှေ့မြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေစပြီးရုတ်သိမ်းခဲ့ခြင်းကလေးက IS နေနေရဲ့မှာခေါင်းဆောင်မှုမဲ့နေပြီဆိုတဲ့ဝေဖန်ချက်ကိုလည်းပယ်ချပါတယ်။ ISIS ကိုကျွန်တော်တို့ဆက်ပြီးတိုက်သွားရမယ်ဆိုတာလူချင်းမင်းတို့အားလုံးသိကြပါတယ်။ကျွန်တော်တို့လည်းသိပါတယ်လို့နိုင်ငံနဲ့အဖွဲ့အစည်းပေါင်း35ခုကျော်ကအစည်းအဝေးတက်ရောက်လာတဲ့တာဝန်ရှိသူတွေကိုဝင်ကြီးပွန်ပီယိုကပြောပါတယ်။ IS ခေါင်းဆောင်အဘူဘီကာဘဂဒဒီနဲ့သူ့ကိုဆက်ခံဖွယ်ရှိသူတို့ကိုကျွန်တော်တို့သုံးသင်ခဲ့ပါတယ်။အမေရိကန်ခေါင်းဆောင်မှုယော်နေနေပြီလားဆိုတာသူတို့တူးဦးချင်းစီကိုမေးကြည့်ပါလို့ အားရစဖို့ရဲ့ထိတန်းခေါင်းဆောင်နှစ်ယောက်ကိုပြီးခဲ့တဲ့လကတုတ်တင်ခဲ့တာကိုလည်းဝန်ကြီးပွန်ပေယိုကထည့်ပြောသွားပါတယ
်။ American နဲ့တူ IS စစ်သွေးကြော်တွေကိုလက်တွဲပြီးတိုက်ခိုက်ခဲ့တဲ့ Cuts တက်တွေကိုအကြမ်းဖက်သမားအဖြစ်နဲ့ American သမ္မတ Donald Trump နဲ့သမ္မတ Andrew တွေ့ဆုံချိန်မှာ Turkey သမ္မတ Recep Tayyip Erdogan ကပုံဖော်ဖို့အတွက်ကြိုးစားခဲ့တာကို Republican အထက်လက်တော်အမတ်တစုကလက်မခံပဲပယ်ချခဲ့ပါတယ်။သူတို့က Turkey သမ္မတ Erdogan ပေါ်မှာသမ္မတ Trump ထက်ကိုသဘောထားပိုပြီးတင်မာချသူတွေပါ။ဗိုလ်တပ်ခုနဲ့တွေ့ဆုံပွဲကိုတက်ရောက်လာတဲ့ Republican အမတ်တွေကို Turkey သမ္မတ Erdogan ကဝါဒဖြန့်ဗီဒီယိုဖွင့်ပြခဲ့တဲ့အတွက် Lindsey Graham အပါအဝင်တခြား Republican ထိပ်တန်းအမတ်တွေကအပြစ်တင်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ Cuts တွေပေါ်မှာ Turkey တက်တွေရဲ့လှုပ်ဆောင်မှုကိုဖော်ပြတဲ့ဗီဒီယိုကို Cuts တွေကိုသူဖွင့်ပြဖို့လှုပ်ဆောင်ချင်သလားလို့လဲ Turkey သမ္မတကိုသူမေးခွန်းထုတ်ခဲ့ကြောင်း Graham ကချက်သပရင်းနေမှာပြောပါတယ်။ဒါအပြင် Erdogan ဟာရုရှားစီကဝင်းဟင်ပြစ်ဒုံခွင်းဒုံစနစ်အသစ်ဝယ်ယူဖို့လှုပ်ပြီးတော့တူရကီပေါ်အမေရိကန်စီးပွားရေးဒဏ်ခတ်ပိတ်ဆို့အရေးယူအောင်လှုပ်စီချင်သလားလို့မေးခဲ့တယ်လို့လဲဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်လွှတ်တော်အမတ်တွေကပြောပါတယ်သူတို့နှစ်ဦးရဲ့တွေ့ဆုံပွဲဟာသမ္မတထရန့်ဘလူးရူကိုအတိပေးပြောကြားခဲ့တယ်လို့မဟုတ်ပဲပို့ပြီးတော့ပြင်းပြင်းထန်ထန်ရှိခဲ့တာဖြစ်ပါတယ်
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်ဒီရီကနေတောက်ကြမနက်ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အရေးကိစ္စနဲ့ပတ်သက်ပြီးစတင်စုံစမ်းဖို့နိုင်ငံတကာရာစုခွင်ရုံး ICC ကခွင့်ပြုလိုက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့လို့ဆိုရဲဆွဆွဲချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေကြိုးဆောင်တဲ့ဇူလိုင်လ၄ရက်နေ့မှာရှောက်ထားတာကိုတရားရုံးမတင်ခင်တိုးတင်စစ်ဆေးရတဲ့တရားသူကြီး၃ဦးပါအဖွဲ့ကခွင့်ပြုလိုက်တာဖြစ်ကြောင်းနိုဝင်ဘာလ၁၄ရက်နေ့ ICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။ Judges decide to authorize the investigation into the situation in Bangladesh, Myanmar.
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တောက်မှာလူတွေကိုနှင်ထုတ်ပြီးလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရိုဟင်ဂျာလူတွေအပေါ်လူမျိုးစုဒါမှမဟုတ်ဘာသာရေးအခြေခံနဲ့ဖိနှိပ်တုပ်တင်တဲ့ပြစ်မှုတွေကျူးလွန်ထားပွဲရှိတယ်ဆိုတာယုံကြည်ဖို့ကြိုးကြောင်းစီလျော်တဲ့အခြေခံချက်ရှိထားတယ်ဆိုတာတရားရုံးကလက်ခံခဲ့ပါတယ်။ခံမှန်းချေရိုဟင်ဂျာအရေအတွက်6သိန်းကနေတသန်းအထိမြန်မာနိုင်ငံကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဖက်အိုးဝင်စွန်ထွက်ပြေးသွားကြရတဲ့ဒီဆွဆွဲထားတဲ့ရာဇဝတ်မှုတွေရဲ့ပမာဏဟာ ICC အနေနဲ့စုံစမ်းစစ်ဆေးဖို့လုံလောက်တဲ့ပမာဏဖြစ်ပါတယ်လို့ ICC ရဲ့ Ask the Court ဆိုတဲ့ထုတ်လွှင့်ချက်မှာပြောသွားတာပါ။နောက်တစ်ဆင့်အနေနဲ့ ICC ဥပဒေရရှိရုံးကရနိုင်နေမြအချက်လက်ထောက်ထားတွေစုဆောင်းမှာဖြစ်ပြီးလိုအပ်သလိုအချိန်မှာပြည်ကြောင်းလဲထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပေမဲ့လည်း ICC ကိုဖွဲ့စည်းထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမှထားတဲ့မြန်မာနိုင်ငံအနေနဲ့ ICC ရဲ့စုံစမ်းစစ်ဆေးမှုကိုကန့်ကွက်ထားသလိုပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။စာချုပ်ကိုလက်မှတ်ထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ထောက်ခံထားပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆွေရောက်ကလက်ခံမထားသလိုဆွဆွဲခံထားရသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတာမရှိဘူး။ကျူးလွန်နေဆိုတာထောက်ထားနဲ့တွေ့ရရင်လည်းရေးယူမယ်လို့ပြောထားပြီးနိုင်ငံတွင်းမှာစုံစမ်းစစ်ဆေးတာတွေလည်းလုပ်နေပါတယ်။ဒီကြောင့်ဆက်သွယ်မိပြန်ထားတဲ့သတင်းတော်ကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါရခင်ဗျာ
American နဲ့တရုတ်တို့ကြားဖြစ်ပေါ်နေတဲ့ကုန်သွယ်စစ်ပွဲမှာနှစ်ဖက်အပြန်အလှန်အခွန်တိုးကောက်နေတဲ့ကိစ္စပြန်ပြီးရှော့ချရေးအပါဝင်ကုန်သွယ်ရေးသဘောတူညီချက်အတွက်ပထမအဆင့်ဖြစ်တဲ့ချက်တပရင်းနေမှာဆွေးနွေးခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်နှီးစပ်နေပြီဖြစ်ကြောင်းဒါပေမဲ့သဘောတူညီချက်မရဘူးဆိုရင်တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်အခတိတိတသာတိုးမြှင့်ကောက်ခံမှာဖြစ်ကြောင်းအင်ကာနေကသမ္မတဒေါ်နယ်ထရမ့်ကနယူးယောက်မှာပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါကုန်သွယ်ရေးသဘောတူညီချက်အတွက်အရေးပါတဲ့ပထမအဆင့်သဘောတူညီချက်ရဖို့မကြခင်ဖြစ်လာတော့မှဖြစ်ပြီးအမေရိကန်လုံသမားတွေနဲ့ကုမ္ပဏီတွေအတွက်အမေရိကန်နိုင်ငံအတွက်ကောင်းလာစေမယ့်သဘောတူညီချက်မျိုးဖြစ်မှသူလက်ခံမှာဖြစ်ကြောင်းလည်းသမ္မတကပြောခဲ့ပါတယ်။နှစ်ဖက်စလုံးကတိုးမြင့်ထားတဲ့အခွန်အခတွေပြန်ပြီးလျှော့ဖို့မချသေးခင်ကပဲသဘောတူခဲ့တယ်လို့နှစ်နိုင်ငံစလုံးကပြောပေမဲ့သမ္မတထရမ့်ကတော့သဘောတူညီချက်ရပြီဆိုတာမဟုတ်ကြောင်းပြောခဲ့ပါတယ်။တရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂိုဖန်ကကုန်သွယ်ရေးစစ်ပွဲစတင်ခဲ့တဲ့အခွန်တိုးမြင့်ကောက်ခံမှုရပ်ဆိုင်းရေးဟာသဘောတူညီချက်ထက်ကအရေးကြီးဆုံးအချက်တစ်ခုဖြစ်ကြောင်းချက်တပရင်းတွေကဘေကျင်းမှာသတင်းတောက်တွေကိုပြောပါတယ်
။ဟောင်ကောင်ကျွန်းကိုအမေရိကန်ကပေးအပ်ထားတဲ့အထူးအခွင့်အရေးဆက်ပြီးပေးတင်လာဆိုတာတည်ပြီးဖို့လိုတဲ့ဥပဒေမူကြမ်းတစ်ခုကိုမြန်မြန်အတည်ပြုနိုင်အောင်စလုပ်နေပြီလို့အမေရိကန်ထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jim Ross နဲ့ Marco Rubio တို့ကကြာသပတေးနေ့မှာပြောပါတယ်။အခုပြဋ္ဌာန်းမှုစ조사နေတဲ့ဥပဒေအရဆိုရင်ဟောင်ကောင်ဟာအမေရိကန်ရဲ့ကုန်သွယ်ခွင့်အထူးအခွင့်အရေးကိုဆက်ရနိုင်ဖို့လုံလောက်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိနေရလားဆိုတာကိုအမေရိကန်နိုင်ငံသားဝန်ကြီးကအနိုင်ဆုံးနှစ်စဉ်အတည်ပြုပေးဖို့လိုအပ်မှာဖြစ်ပါတယ်။ဟောင်ကောင်မှာလူခွင့်ရေးချိုးဖောက်တဲ့တာဝန်ရှိသူတွေကိုဒဏ်ခတ်ရယူမှုချမှတ်ဖို့လဲပါတဲ့ဒီဥပဒေဟာဒီမိုကရေစီရေးဆန္ဒပြတောင်းဆိုသူတွေကိုအကျိုးဖြစ်စေမှာပါ။ဟောင်ကောင်လူခွင့်ရေးနဲ့ဒီမိုကရေစီရေးရာဥပဒေကိုအထက်လွှတ်တော်မှာအတန်းနဲ့မဲခွဲဆုံးဖြတ်ပြီးအတည်ပြုနိုင်မယ်လို့ Rich နဲ့ Rubio တို့ကမျှော်လင့်ထားပါတယ်။ ဥပဒေပါချက်တွေကအထက်နဲ့အောက်လွှတ်တော်နှစ်ရက်အကြာကွာခြားချက်တွေကိုညှိနှိုင်းပြင်ဆင်ပြီးတဲ့နောက်ဥပဒေအဖြစ်တည်ပြုဖို့ဒါမှမဟုတ်လေဗီဒီယိုအာဏာသုံးပယ်ချဖို့သမရစီကိုပို့မှာဖြစ်ပါတယ
်ကမ္ဘောဒီးယားတိုက်ခိုက်ခံဆောင်ဆမ်ရန်စီပြီးခဲ့တဲ့သတင်းပတ်တုန်းကပြည်တော်ပြန်ဖို့ကြိုးစားမှုမှာပါဝင်ပတ်သက်နေသူတွေဖြစ်နေဖမ်းဆီးထိန်းသိမ်းထားတဲ့အတိုက်ခံအရာရှိဟောင်းတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ဝန်ကြီးချုပ်ဟွန်ဆန်းကတရားရေးအရာရှိတွေကိုပန်ကြားလိုက်ပါတယ်ဖမ်းဆီးထားတဲ့လူပေါင်း80လောက်ကိုအာမခံနဲ့ပြန်ပြီးလွှတ်ပေးဖို့ကမ်ပေါ့မှာချက်တဲ့ပြည်နယ်ကမင်ကုန်းပြောဆိုစမှာဝန်ကြီးချုပ်ကပြောကြားလိုက်တာပါအတိုက်ခံခေါင်းဆောင်ဆမ်ရန်စီဟာပြင်သစ်နိုင်ငံပါရီမြို့မှာထွက်ပြေးခိုလုံနေရကနေစနေနေ့ကကမ္ဘောဒီးယားကိုပြန်ဖို့ကြိုးစားခဲ့ပေမဲ့မလေးရှားနိုင်ငံကိုပဲရောက်သွားခဲ့တာဖြစ်ပါတယ်အာနာသိမ့်ဖို့လုံနေတဲ့အတိုက်ခံခေါင်းဆောင်ဆမ်ရန်စီကိုအကူအညီပေးတယ်လို့ဆွဆဲပြီးတက်ကြွလှုပ်ရှားသူတွေနဲ့အတိုက်ခံပါတီကအရာရှိဟောင်းတွေကိုကမ္ဘောဒီးယားအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်အခုလိုတရားရုံးကအာမခံနဲ့ပြန်ပြီးသူတို့ကိုလွှတ်ပေးလိုက်ပေမဲ့သူတို့ပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုတ်သိမ်းလာတော့မဟုတ်ဘူးလို့လည်းပြောပါတယ
်ဘိုလီးဗျားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အကြက်တဲအတွက်ငြိမ်းချမ်းတဲ့ဖြည့်ရှင်းနည်းတစ်ခုရရှိရေးကူညီလှုံ့ဆော်ဖို့ကုလသမဂ္ဂထူးခြားစတဲ့တူကိုလွှတ်မယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ရုံးကကြေညာပါတယ်ဘိုလီးဗျားရုပ်ကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့အတွက်သမရနှုတ်ထွက်ပေးဖို့စစ်ဖက်ခေါင်းဆောင်တွေကတောင်းဆိုပြီးတဲ့နောက်အကြက်တဲနဲ့ရင်ဆိုင်နေရတာပါကိုလိုမီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထူးခြားစလဲဟောင်းယွန်းအာနိုဟာဘိုလီးဗျားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ဘိုလီးဗျားကသက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြီးငြိမ်းချမ်းတဲ့ယူကော့ပွဲတွေကိုအကူအညီပံ့ပိုးဖို့ကြိုးစားမှာဖြစ်ပါတယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကဘိုလီးဗျားကအခြေအနေတွေပေါ်အတွင်မှုချုပ်အနေနဲ့သိကူစိုးရင်စေရှိပါတယ်။အကြံဖက်လိုရတွေကိုရှောင်ရှားပြီးအဆုံးစွန်ထိန်းချုပ်လုပ်ဆောင်ကြဖို့ဘိုလီးဗျားနိုင်ငံသားအားလုံးကိုအတွင်မှုချုပ်ကထပ်ပြီးပန်ကြားပါတယ်လို့ပြောပါတယ်။ဘိုလီးဗျားသမ္မတဟောင်းအီဗိုမိုရလက်စ်ဟာဆယ်လီနေဂျာသမ္မတရာလိုယူခဲ့သူပါသူဟာနိုင်ငံသမိုင်းမှာလူမျိုးစုတွေကပထမဆုံးသဘာဝဖြစ်ပြီးအာနာယ Movement Towards Socialism Party MAS ရဲ့အကောင်းဆောင်ဖြစ်ပါတယ်။ Morales နှုတ်ထွက်သွားပြီးတဲ့နောက်သမရယာလူကိုဆက်ခံရမယ့်ဒုတိယအဆင့်အမြင့်ဆုံးတာဝန်ရှိသူအထက်လူတော်ဒုတိယဥက္ကဋ္ဌဂျန်နိုင်းအာနက်စ်ကရွေးကောက်ပွဲအသစ်တွေကိုအခြေခံဥပဒေအရရက်90တွင်ကျင်းပမယ်လို့ကြေညာထားပါတယ်။ America နောက်တောင်ပိုင်းနယ်စပ်မှာနယ်စပ်လူမျိုးရေးတပ်ဖွဲ့တွေဖမ်းပြီးတဲ့ရွှေပြောင်းဝင်သူမိသားစုအရေးအတွက်ဟာ October လအတွင်းတိတိတတ်တာကြာဆင်းသွားတယ်ဆိုတာတာဝန်ရှိသူတွေကြာသပင်းတွေကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။အမေရိကန်လူမှုကြီးကြပ်ရေးသမိုင်းကြောင်းမှာရွှေပြောင်းဝင်သူမိသားစုတွေကိုဖမ်းဆီးမှုအများဆုံးကာလတစ်ခုရောက်ခဲ့ပြီးတဲ့နောက်အခုလိုပြန်ကျသွားတာပါခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီအရင်ဦးဆုံး ICC ရဲ့စုံစမ်းစစ်ဆေးရေးဆိုင်ရာသတင်းလွှာနဲ့စတင်နေပါတယ်ရခိုင်မြောက်ပိုင်းဒေသအရေးကိုဖြည့်ရှင်းရမှာတစ်ဖက်နိုင်ငံထွက်သွားသူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကပူးပေါင်းဆောင်ရွက်ဖို့ထက်ဖိအားပေးတဲ့နည်းကိုပိုသုံးနေတာကပြဿနာကိုပြေလည်သွားစေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကပြောဆိုလိုက်ပါတယ်။တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ကိစ္စကိုစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကြေညာချက်ထွက်ပေါ်လာပြီးအခုလိုပြောဆိုလိုက်တာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်။ရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ဆွဆဲချက်ကို ICC ကစတင်စုံစမ်းဖို့နိုဝင်ဘာ14ရက်နေ့မှာခွင့်ပြုလိုက်တာပါ။ ICC ဖွဲ့စည်းရေးရောမစာချုပ်မှာမြန်မာနိုင်ငံကလက်မှတ်မထိုးထားတာကြောင့်ပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့မြန်မာအစိုးရကတောက်လျှောက်ပြောလာတာပါ။ဒါပေမဲ့ရိုဟင်ဂျာတွေကိုမောင်းထုတ်လိုက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တက်တည်ပြဖို့လိုလာရင်မြန်မာနိုင်ငံဘက်ကဘယ်လိုတက်တည်ပြမှာပါလဲ။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်တူဆွမ်းကအခုလိုရှင်းပြပါတယ
်။လုပ်တယ်ဆိုရင်လုပ်တာဟိုတက်တည်ပြရတာတော့ဒါမလုပ်ပါဘူးလို့အပြစ်မရှိပါဘူးလို့တက်တည်ပြရတာနည်းနည်းတော့ဟိုခက်တာပေါ့နော်။ကျွန်တော်တို့ကဟိုပြောလဲပြောပြပါပြီ။ဒီလိုမောင်းထုတ်တာမဟုတ်ဘူးဆိုတာတော့ဒီချာလဲပြောပြတာ။နောက်ပြီးတော့လဲဟိုမောင်းထုတ်တယ်ဆိုရင်လဲကျွန်တော်တို့ကပြန်လက်ခံဖို့အတွက်လုပ်နေကြရတယ်အကြောင်းတော့မရှိဘူးပေါ့နော်။အော်ပြည်တွင်းမှာလည်းပဲကျွန်တော်တို့သက်ဆိုင်တဲ့ဟိုစုံစမ်းစစ်ဆေးကော်မရှင်ဘာကျွန်တော်တို့လောက်ထားပြီးအဲအဲ့ဒီအဖွဲ့တွေကနေပြီးတော့သူတို့စုံစမ်းစစ်ဆေးနေတာလည်းရှိပြီးအဲဆိုတော့အဲ့ process ကိုစောင့်ဖို့ပဲတလူမှာပေါ့နောက်တစ်ချက်ကတော့ဟို ICC ကနေပြီးတော့သူတို့ခုံရုံးကနေပြီးဟလာစုံစမ်းစစ်ဆေးပို့ခွင့်ပြုလိုက်တယ်ဆိုတဲ့ဥစ္စာတွေအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ ICC ဖော်ဝင်မှုတွေအတွက်သူတို့ကစုံစမ်းစစ်ဆေးလဲကျွန်တော်တို့ကဒါကိုပူပေါင်းဆောင်ရွက်ဖို့အကြောင်းတော့မရှိပါဘူးအဲ့တော့မောင်းမထုတ်ပါဘူးဆိုတဲ့ဟာကိုဘယ်လိုတက်တည်ပြမလဲအဲ့ဒါတော့ခက်တော့ခက်တာဟိုအဲ့လိုပြောမယ်ဆိုလို့ချင်းဟိုထဲမှာလည်းရှိနေကြတာပဲဟိုနေနေတဲ့လူတွေကလည်းဒီလိုတစ်ဝက်လောက်ကဒီမှာရှိနေကြသေးတာပဲအဲ့တော့မပြည့်တဲ့လူတွေလည်းအများကြီးရှိတယ
်ဆူဆွဲချက်နဲ့ပတ်သက်ပြီးတရားခွင်မှာ Baron of Proof တက်တည်ပြဖို့တရားလူဘက်မှသာတာဝန်ရှိတယ်လို့ HRC လူအခွင့်အရေးရှိနေဦးမင်းလွင်ဦးကပြောပါတယ
်ဒီအတိ
င်းချက်မောင်းထုတ်တယ်ဆိုတဲ့ဥစ္စာကိုဆွဆွဲတဲ့ PLO ဘက်ကနေပြီးတော့စက်တင်ပြအောင်ပါဗျာဘလို့မင်းတို့မောင်းထုတ်လို့ထွက်ပြေးလာတယ်ဆိုတဲ့အထောက်အထားသူတို့ပြနိုင်မှုလူတယ်အဲ့ဒါတွေနဲ့ပတ်သက်လို့ဒီကိစ္စအတည်ဖြစ်ပေါ်တဲ့အချိန်ကာလတုန်းကတာဝန်ရှိတဲ့လူတွေကနေသက်ဒေတာမှာမတော်ဖို့အတွက်ဒါစီမြစ်တရားခံတာတွေရှိတယ်နောက်ပြီးတော့ရိတ်ခါတွေပြန်နေလို့ထောက်ပံ့ပေးတာတွေရှိတယ်အတင်းကြမောင်းမထုတ်ဘူးဆိုတာတွေကိုကျွန်တော်တို့ Amnesty International ကလည်းမှတ်တမ်း documentary ရိုက်ထားတဲ့ဥသာတွေရှိပါတယ်ကျွန်တော်ထင်တာကတော့ဒီစူလိုက်တပ်ဖြတ်တယ်ဆိုတဲ့ကိစ္စမျိုးဒီပေါ်မှာတမလို့စစ်ကောင်းဆောင်တွေရည်ယူမဲ့ကိစ္စတစ်ခုပဲပို့ပြီးတော့တိုးရင်ကြဖြစ်လာမယ
်တကယ်တော့ Bangladesh နိုင်ငံကသာအသေးစားပူးပေါင်းဆောင်ရွက်မယ်ဆိုရင်ထွက်ပြေးသွားတဲ့ရိုဟင်ဂျာပြည်ထနာကိုကောင်းမွန်စွာဖြေရှင်းနိုင်မှာဖြစ်တယ်လို့မြန်မာတမကြီးဦးဟောက်တူဆွမ်းကထောက်ပြပါတယ
်။ဘင်္ဂလားဒေ့ရှ်ကအဓိကတော့ပုံစံဖြစ်တာပါညာစပေါ့နော်။သူ့မှာလောက်ရမယ့်တာဝန်တွေကိုတိကျချမလုပ်ဘူး။တကယ်ပြောင်းရင်တဲ့လူတွေပြောင်းနိုင်မှုအခွင့်အလမ်းတူလုံးမပေးဘူး။ပြီးလို့ရှိရင်သူနိုင်ငံတကာကိုလှည့်ပြီးတော့ဟို OIC ကနေတဆင့် EU ကနေတဆင့်အဲ့ဒါမျိုးနိုင်ငံပေါ်မှာအရေးယူဖို့ကိစ္စတွေကိုဦးစားပေးတယ်။ဟိုဥရောပကိုသွားပြီးတော့မှဟိုစီးပွားရေးဆန့်ကျင်လုပ်ဖို့တွေ US ကိုသွားတယ်၊ Congress ကိုသွားတယ်မြန်မာနိုင်ငံကိုဆန့်ကျင်လုပ်ပေးပါဆိုလိုက်ပြောတယ်။တော့ဒီဟာတွေကိုခြုံပြီးတော့ကြည့်လိုက်ပါเนาะကျွန်တော်တို့နိုင်ငံပြည်လည်အောင်လုပ်လို့ရှိရင်ဒီအဆင့်ကိုရောက်ကြပါအကြောင်းမှမရှိဘူးကျွန်တော်တို့ဒီပြန်လည်လက်ခံတဲ့လူတွေကိုအဲ့ဒါပြန်လာခြင်းတဲ့လူတွေကိုကောင်းမွန်ပြန်လာဖို့ကျွန်တော်တို့ကလည်းလက်ခံဖို့အဆင့်သိရှိတယ်ကျွန်တော်တို့ကလည်းပြင်ဆင်ထားပြီးသားရှိလို့ပြောရတဲ့အတိုင်းပြန်လာလို့မရအောင်ကိုဒီလိုအခြေအနေတွေကပ်ပြဲပဲလုပ်တဲ့ဟာတွေရှိနေတဲ့ခါကျတော့အဲ့ဒီဟာတွေကိုအခြေပြုပြီးတော့ဆင့်တဆင့် pressure တွေကတိုးလာတဲ့သဘောရှိတာပေါ့နော်အဲ့လိုပဲကျွန်တော်ကတော့ပြောခြင်းတယ်
ICC ကအချက်လက်စုဆောင်းတာစုံစမ်းတာတွေလုပ်လို့အမှုပိုခိုင်မာလာမယ်ဆိုရင်မြန်မာအစိုးရက ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ရတဲ့အသည့်ဖြစ်ကောင်းဖြစ်လာနိုင်ပေမဲ့ဒီပေါ်မှာစိုးရိမ်ဖို့မလိုသေးဘူးလို့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်။ပထမ ICC မှာဆွဲထားတဲ့ကိစ္စတွေကအတင်းကျပ်နေရာရှေ့ပြောင်းနေပေါ့နော်။နောက်ပြီးတော့တခါဆေးရဆွေးမှုတွေကျူးလွန်နေဆိုပြီးတော့ဆွဆွဲထားတဲ့ကိစ္စမျိုးကြီးအဲ့တော့အဲ့ဒီလိုဆွဆွဲထားတဲ့ကိစ္စတွေကနိုင်ငံတကာခုံရုံးကိုတမတော်အရာရှိတွေအရေးယူပေးနိုင်ဖို့နောက်ပြီးတော့အဲ့ဒီဒေတာတွေမှာဖိနှိပ်တာတွေရပ်တန့်သွားနိုင်ဖို့အတွက်အဓိကထားဆောင်ရွက်ဖို့အတွက်တောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ပြောရရင်ပေါ့ဗျာအခုတစ်ခုပြီးတစ်ခုပေါ့ဗျာတရားစွဲဆိုဖို့အတွက်လုပ်တယ်ဆိုတော့ကမြန်မာနိုင်ငံဆိုရတော့ချင်းချင်းလင်းလင်းပြောထားပြီးသားဖြစ်တယ်။မိမိရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လို့ဖြီးပါလာမယ်ကိစ္စရမျိုးဆိုလို့ရှိရင်ဘေးကိစ္စရမှာပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုပြောထားတာအဲ့တော့ဒီကိစ္စတိတ်ပြီးတော့တိုးရင်ကဆင်းထီရောက်လာနိုင်မယ်လို့ထင်ပါဦးခင
်ဗျမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးတပတ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေပြန်လာရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်လူမျိုးရင်းတပ်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာလည်းမြန်မာနိုင်ငံကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ရက်ပိုင်းကလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းတက်ချင်းမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိမြင်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့အိန္ဒိချင်းထိုင်းနိုင်ငံမှာငွေရေးဆေးဝါးအမြောက်အများဖမ်းမိတဲ့ကိစ္စကိုတင်ပြကြပါမယ်။ထိုင်းမြန်မာနယ်စပ်ကနေတည်ဆောင်လာတဲ့ကာလာတန်ဘိုးထိုင်းဘတ်ငွေတန်း300ကျော်တန်ဘိုးရှိတဲ့ ICE ငွေရေးဆေးဝါးပြားတွေကိုဂျပန်ကိုတင်ပို့မဲ့ကွန်တိန်နာတွေရဲ့တန်ပေါင်းတွေတည်းဖွဲ့ပြီးတော့တည်ဆောင်လာတာကိုနိုဝင်ဘာ14ရက်နေ့ကဘန်ကောက်မြို့မှာထိုင်းရဲတွေဖမ်းမိခဲ့ပါတယ်။ဒီရက်ပိုင်းအတွင်း ဘတ်တန်တစ်ထောင်ကျော်တန်ဖိုးရှိစိတ်ကြွဆေးတွေဖမ်းမိတယ်လို့မြန်မာနိုင်ငံသား၃ဦးကလည်း ICE မူရဲ့စေဝါတွေကိုနဲ့အတူဖမ်းမိခဲ့တာပါဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်ထိုင်းမြန်မာနယ်စပ်ကနေဝင်လာနေတဲ့မူရဲ့စေဝါတွေဟာထိုင်းနိုင်ငံကိုဖျက်ပြီးဂျပန်နိုင်ငံကိုပါတင်ပို့ဖို့လုပ်နေတာကြောင့်နိုဝင်ဘာလ14ရက်နေ့ကထိုင်းနိုင်ငံသားတဦးကိုဖမ်းဆီးခဲ့ပါတယ်ဂျပန်ကိုတင်ပို့မဲ့အားကစားပစ္စည်းတွေရဲ့တံပေါင်းတွေထဲမှာဖွက်ပြီးအိုက်စ်လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုတည်ဆောင်လာတာဖြစ်ပါတယ်။အကောက်ခွန်ဌာနကလည်းမတင်ငါဖြစ်ရကလည်းရှာဖွေစစ်ဆေးရင်းနဲ့အခုလိုဖမ်းမိတာဖြစ်ကြောင်းအမျိုးသားရဲတပ်ဖွဲ့ကရဲမှူးကြီးဝီကနုပါရာစာကအခုလိုပြောပြပါတယ
်။
ကျွန်တော်တို့အနေနဲ့မူရစ်ဆေးဝါးတွေကိုမဝင်ရောက်လာနိုင်အောင်လုပ်နေတယ်လို့အခုဆိုရင်ပြည်တွင်းကနေဂျပန်ကိုပို့နေတဲ့အားကစားပစ္စည်းစက်တွေထဲမှာထည့်ပြီးအိုက်စ်လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုပို့နေတာကိုတွေ့ရပါတယ်။မူရစ်ဆေးဝါးတွေကိုထိုင်းနိုင်ငံကနေနိုင်ငံတကာကိုတင်ပို့နေတာတွေကိုဖျက်တောက်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်ဆိုပြီးပြောဆိုသွားတာပါ။ဂျပန်နိုင်ငံကိုတင်ပို့မဲ့အထက်မှာအိုက်စ်လို့ခေါ်တဲ့မူရစ်ဆေးဝါး158ကီလိုကိုဖမ်းမိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံပထုံထာနီခရိုင်လက်လိုကမြို့အဝေးပြေးလက်မှတ်ပေါ်မှာတော့မြန်မာနိုင်ငံသားအမျိုးသား2ဦးနဲ့အမျိုးသမီး2ဦးထံကနေဘတ်တန်160လောက်တန်ဖိုးရှိတဲ့ ICE မူရစ်ဆေးဝါးကီလို80ကိုနိုဝင်ဘာလ13ရက်နေ့ကဖမ်းမိခဲ့ပါတယ်။သူတို့ကတော့မြန်မာနိုင်ငံသား2ဦးကပဲထိုင်းဘက်ဝင်2သိန်းစီပေးပြီးဘန်ကောက်ကိုတည်ခိုင်းခဲ့တာဆိုပြီးအမှတ်နှစ်ဒေသရဲတပ်ဖွဲ့ကိုဝန်ခံခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ12ရက်နေ့ညကတော့ထိုင်းမြန်မာဒေသချင်းရိုင်ခရိုင်ကလာတဲ့ကာလတံပိုးဘန်ငွေတန်းတစ်ထောင်လောက်တံပိုးရှိတဲ့စိတ်ကြွသေးကြအလုံးကြီး၅တန်းကိုလည်းနကွန်ဖနွန်အဝေးပြေးလမ်းမကြီးမှာပဲထိုင်းနိုင်ငံသား၂ဦးထံကနေဖမ်းမိခဲ့ပါတယ်။ကားပေါ်မှာစိတ်ကြွသေးပြ၅တန်းထုတ်ထားတဲ့စာလိုက်အိတ်ကြီး25ဒုတ်ကိုကားစင်းလုံးပြစ်တင်ပြီးထိုင်းမြန်မာနယ်စပ်ကနေမောင်းလာခဲ့ကြတာပါ။ပိုက်စိတ်တိုက်ချထားတဲ့ရဲစစ်စေးခိတ်တွေကိုအဆင့်ဆင့်ကျော်လာပြီးနကွန်ဖနွန်2393ညမိုင်တိုင်ရောက်မှရဲကားတွေကရက်တက်စစ်သေးရကနေဖမ်းမိသွားခဲ့တာပါထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ချင်းရိုင်ခရိုင်ကိုတော့မူရစ်ဆေးဝါးနှိမ်နေစုံဖြစ်သတ်မှတ်ပြီးထိုင်းအစိုးရကမူရစ်ဆေးဝါးတွေကိုဇက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်ရှင
် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေအပြီးအခုတော့ထိတ်တန့်ရောက်အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်သမ္မတဒိုနယ်ထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတာဒီသတင်းပတ်ထဲမှာpublic hearings လို့ခေါ်တဲ့အများပြည်သူတိုက်ရိုက်သိရှိခွင့်ရတဲ့ကြားနာပွဲနဲ့အတူအရေးပါတဲ့အဆင့်တစ်ခုကိုရောက်လာပါပြီ။သမ္မတထရန့်ဟာသူ့ရဲ့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးပြီးတော့သူ့အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်လို့အတိုက်ခံဒီမိုကရက်တွေကယူဆပါတယ်။အခုကြားနာပွဲကနေသူတို့လှုပ်ဆောင်ချက်အပေါ်လူထုထောက်ခံလာအောင်ဆွဲဆောင်နိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဂျင်မလုံးပေးပို့တဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြမှာပါ။
ကျန်းမာရေးရေးစတင်မိဖြစ်တာနဲ့များဝါရင်တန်တမန်မှုဖြစ်တဲ့ George Kent နဲ့ William Taylor တို့ဟာအဓိကကြောက်သူဖြစ်လာပါတယ်။ပြိုင်ဘက် Joe Biden အပေါ်စုံစမ်းစစ်ဆေးဖို့သမ္မတကတောင်းဆိုတာမှာယူကရိန်းကိုဘေးမဲ့စစ်ရေးအကူအညီကိုစိုင်းထားပြီးဖိအားတစ်ခုအဖြစ်အသုံးပြုခဲ့တယ်လို့ William Taylor ကပြောပါတယ်
။ To withhold that assistance for no good reason other than
နိုင်ငံရေးပြောကပါတဲ့ရည်ရွယ်ချက်တစ်ခုနဲ့ခိုင်လုံတဲ့ဘယ်လိုအကြောင်းပြချက်မှမရှိပဲအဲ့ဒီအကူအညီကိုဆိုင်းထားတာဟာဘာမှအတိအပယ်မရှိပါဘူ
းဆွဆွဲခံထားရတဲ့သမရရဲ့လှုပ်ဆောင်မှုဟာအခြေခံဥပဒေပါသမတ်ချက်တွေအရတရားစွဲလို့ရတဲ့ပြစ်မှုအမျိုးအစားဖြစ်တယ်လို့ဒီမိုကရက်အောက်လွတ်တော်အမတ်အဒမ်ရှစ်ကပြောပါတယ
် Is this what Americans should now expect from their president
ဒါဟာအမေရိကန်နိုင်ငံသားတွေသူတို့သမရစီကမျှော်လင့်တဲ့ကိစ္စရတစ်ခုပါလားဒါတရားစွဲလို့ရတဲ့လှုပ်ဆောင်ပုံမျိုးမဟုတ်ဘူးဆိုရင်ဘာများဖြစ်ပါမလဲ
သမရရဲ့လူရက်တွေနဲ့ပတ်သက်လို့တက်တည်ထွက်ဆိုချက်တွေဟာတက်ဆင့်စကားတွေပဲဖြစ်ပြီးအဆုံးမှာတော့စီရေးအကူအညီကိုယူကရိန်းရသွားတာပဲလို့ Republican တွေကပြောပါတယ်။တရားစွဲဖို့စုံစမ်းစစ်ဆေးတာဟာသမရကိုဖြုတ်ချဖို့ Democrat တွေတောက်လျှောက်ကြံစီလာတဲ့လှုပ်ဆက်တစ်ခုရဲ့တစ်စီတစ်ပိုင်းဖြစ်တယ်လို့ Republican အောက်လွှတ်တော်အမတ် David Nunes ကပြောပါတယ်
။ Anyone familiar with the Democrat scorched earth war against President Trump?would not be surprised.
သမ္မတ Trump ဗော Democrat ရဲ့မြေလှမ်းစစ်ပွဲနဲ့အကျွမ်းဝင်သူမှန်သမျှအတွက်တဟာစနစ်တကျအကွက်ချကြံစီပြီးမီဒီယာကနေအသေးဖြစ်တဲ့လုပ်ငန်းတွေတစ်ခုနဲ့ကန့်ညီတဲ့တွေ့မြင်နေကြလက္ခဏာတွေအလုံးကိုတွေ့ရမယ်ဆိုရင် unoff မှာမဟုတ်ပါဘူ
းဒီမိုကရက်တွေမှာဘာမှသက်သေပြစရာမရှိဘူးလို့သမ္မတကထပ်ခါတလဲလဲပြောထားတယ်လို့ဒါဟာတိုင်းပြည်အတွက်သိပ်ဆိုးတယ်လို့လည်းပြောပါတယ်ရုပ်သံကနေတိုက်ရိုက်ထုတ်လို့နဲ့ဂျာနာပွဲတွေကနေသမ္မတကိုတရားစွဲဆိုရေးလှုပ်ဆောင်ချက်ပေါ်လူထုထောက်ခံမှုရလာဖို့ဒီမိုကရက်တွေကမျှော်လင့်တယ်လို့ဥပဒေရေးရာသုံးသပ်သူစူဇန်လိုဘလော့ကပြောပါတယ်
This is not a situation where the House and the Senate would remove someone because they don't like him.
ဒါဟာတယောက်ယောက်ကိုမကြိုက်တာကြောင့်အောက်လွှတ်တော်နဲ့အထက်လွှတ်တော်ကအဲ့လူကိုယာရုကဖယ်ရှားဖို့လုပ်တဲ့အခြေအနေမျိုးမဟုတ်ပါဘူး။အဲ့လိုထင်ရင်မှားမှာဖြစ်တယ်လို့အခုဖြစ်နေတာကအဲ့ဒီလိုမဟုတ်ပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာလေလူထုထောက်ခံမှုလိုအပ်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်
။ဓမ္မရောက်ကိုတရားဆွဆွရေးကိစ္စအပေါ်လူထုသဘောထားအမြင်ကွဲပြားနေတယ်ဆိုတာစစ်တမ်းတွေမှာတွေ့ရတယ်လို့လီလာသူရာမက်ရှ်ပူနူရူကပြောပါတယ်။
I think it remains to be seen what impact impeachment is going to have on the 2020 election.
သမရကိုတရားစွဲဆိုတာက2020ပြည့်ရွေးကောက်ပွဲအပေါ်ဘယ်လိုတည်ရောက်မယ်ဆိုတာမသိနိုင်သေးဘူးလို့ကျွန်တော်ယူဆပါတယ်။လက်ရှိမှာတော့ပါတီတစ်ခုချင်းစီကိုထောက်ခံသူတွေရဲ့သဘောထားအမြင်တွေကိုခိုင်မာအောင်လုပ်နေတဲ့သဘောလောက်ပါပဲ
။ကျောင်းနာပွဲတွေကိုဆက်လုပ်သွားတာနဲ့အမျှသမရပေါ်တရားစွဲဆိုရေးကိစ္စကိုပါတီစွဲမပါတဲ့ကိစ္စတစ်ခုအဖြစ်ဒီမိုကရက်တွေတိဆောက်သွားဖို့လိုမယ်လို့လေ့လာသူတွေကပြောပါတယ်။သမရဟောင်းရစ်ချတ်နစ်ဆန်ဟာလူလူစစ်တမ်းတွေမှာသူ့အပေါ်ထောက်ခံမှုကျဆင်းနေပြီဆိုတာသိပြီးတဲ့နောက်1994ခုနှစ်ကနှုတ်ထွက်သွားခဲ့ပါတယ်1996ခုနှစ်ကသမရဟောင်းဘီလင်နန်ကိုယာရုကဖယ်ရှားဖို့အထက်လူတော်မှတရားစစ်ဆေးခဲ့ပေမဲ့မအောင်မြင်ခဲ့ပဲအဲ့ဒီအချိန်ကရီပူဘလီကန်တွေရဲ့လှုပ်ဆောင်ချက်ကိုလူလူအများစုကလက်မခံခဲ့ပါဘူးခင်ဗျာ
သမရထရန့်ပေါ်တရားစွဲဆိုနိုင်ရေးလွှတ်တော်ကြားနာဝင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်သတင်းဆောင်မတွေကိုမန်ဤတန့်စင်ကစူးစီးတင်ပြထားပါတယ်
။စီအောင်ဆိုင်ပြောမှုတွေကြောင့်မြန်မာတော်တွေဆုံးရှုံးရမယ့်အရေးရင်ဆိုင်နေရပြီးတော့ဒါကိုပြောင်းလဲဖို့အချိန်ရှိသေးတယ်ဆိုတဲ့ခေါင်းစဉ်နဲ့မာရီယာဆက်လက်စားကရေးသားထားတာကို news.mongabe.com မှာဖတ်ရပါတယ်။စီအောင်ဆိုင်ပြောရေးအတွက်မြေအေကတသန်းနီးပါးကိုကုမ္ပဏီ44ခုစီမြန်မာဆွေကခွဲဝေပေးထားပြီးဖြစ်ပြီးတော့အဲ့ဒီမြေတွေထဲမှာအမျိုးသားဥယျာဉ်အတွက်ပေးမယ့်အမြေအကတွေလည်းပါဝင်သွားတယ်လို့ဆိုပါတယ်။ဒီလိုချပေးထားတဲ့မြေအကအားလုံးရဲ့60ရာခိုင်နှုန်းလောက်မှာအရင်းအနေတားမှာရှိနေပြီးတော့တောတွေရှိနေတာရာဘာမဟုတ်တဲ့ပင်တွေနဲ့ပြည့်နေတယ်လို့စစ်တမ်းအသစ်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။စီအောင်ဆိုင်ခင်းတွေကအစားထိုးသွားတာကြောင့်ကြီးမားတဲ့ရွှေနွန်းတွေနဲ့တဘာဝတော်တွေဆုံးရှုံးရတဲ့အဖြစ်ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကိုတာရကပေးပြီးတော့စောင်းမရှင်ကထောက်ပြရေးသားထားပါတယ်။စစ်ဆိုးရွားကနေဒီမိုကရေစီအဆိုးရွားအဖြစ်အတွင်ပြောင်းလာတဲ့မြန်မာနိုင်ငံမှာတစ်တော်ထိန်သိမ်းရေးမူဝါဒတွေလှုပ်ဆောင်နိုင်မဲ့အခွင့်အလမ်းရှိလာတဲ့အကြောင်းတစ်တော်ထိန်သိမ်းလှုပ်ဆောင်သူတွေကိုကူကားပြီးတော့ဖော်ပြထားပါတယ်။ဒီလိုတစ်တော်ထိန်သိမ်းလုပ်ငန်းကိုတိုးမြှင့်လှုပ်ဆောင်ခြင်းအပြင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကိုလျှော့ချနိုင်မဲ့အပြင်မျိုးတုံးပြောက်ွယ်တော့မဲ့ရှားပါတိရစ္ဆာန်တွေနဲ့အတိုင်းတိရစ္ဆာန်တွေရဲ့နေရက်ကိုလည်းကာကွယ်ပေးရရောက်တယ်လို့ရေးသားထားတာကိုကောက်နှုတ်တင်ဆက်လိုက်ရပါတယ်ရှင်။လိန်တူကြီးကာမဆက်ဆန်တာတရားမဝင်တဲ့မြန်မာနိုင်ငံမှာလိန်တူလိန်ကွဲစုံမှတ်သူတွေအပေါ်မှာအကြမ်းဖက်မှုနဲ့အပြစ်ပေးခံရတာတွေရှိရဲဆိုတာကိုအစိုးရခန်းစာတစ်ခုမှဖော်ပြထားတယ်ဆိုတဲ့ကောင်းစင်နဲ့ပက်ထရစ်ဂယ်လဟာကရေးသားထားတဲ့ဆောင်းပါးကို pignews.co.uk မှာဖတ်ရပါတယ်။မြန်မာနိုင်ငံအတွင်းကလိန်တူလိန်ကွဲစုံမဲ့သူတွေအပေါ်မှာအံ့အားသင့်လောက်အောင်ပြင်းထန်တဲ့အနိုင်ကျင့်မှုတွေနဲ့အကြမ်းဖက်မှုတွေကိုဒီအစီရင်ခံစာမှာတင်ပြထားပြီးတော့ဥပဒေပြင်ဆင်မှုချက်ချင်းလှုပ်ဆောင်မှုတိုက်တွန်းထားတယ်လို့လည်းလေ့လာထားပါတယ်။ဒိမက်မြန်မာတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးအစီအစဉ်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာအာရှတိုက်နိုင်ငံတွေကလိန်တူလိန်ကွဲစုံမဲ့သူတွေကြုံတွေ့နေရတဲ့အနိုင်ကျင့်ခံရမှုတွေကိုဖော်ပြထားတယ်လို့လည်းရေးသားထားတာပါ။လိန်တူလိန်ကွဲစုံမဲ့သူတွေကိုခွဲခြားဆက်ဆံခြင်းကနေကာကွယ်ပေးဖို့အတွက်ဓမ္မတာနဲ့ဆန့်ကျင်တဲ့ပြစ်မှုတွေအဖြစ်သတ်မှတ်ထားတဲ့ရဲစက်တပ်ကြီးပုံမှန်300ကိုချက်ချင်းပြင်ဆင်ဖို့လွှတ်တော်ကိုအစီရင်ခံစာမှာတိုက်တွန်းထားတယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတက်စင်ပြောပြခဲ့တာပါ။မကြာခင်ဆက်လိုက်ထုတ်လွှင့်သွားမယ့်ဒုတိယနိုင်ရည်ဝက်မှာတော့ကျန်းမာရေးတိုင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ3040 48အပြင်လိုင်းလမီတာ190ကပါတိုးချက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာကဏ္ဍအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
လူတို့မေတ္တာနဲ့မှာရှိတဲ့လူတို့တည့်ရလုံးကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်လေဒါပါပဲဖြစ်ဖြစ်လူတို့ရုပ်ပါပြညာထားတဲ့ပုံစံလေးကိုအားနဲ့ဆိုတာကဒေတာကမေတ္တာချင်းကိုတော်ကားလိုက်တယ်လို့လ
ည်းဖြစ်တယ်အေးရခိုင်လက်နက်ကင်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့ဒီလွှတ်တော်ကိုယ်စားလှယ်တူဦးနဲ့ပတ်သက်လို့ Zoom ကြီးခေါင်းဆောင်တူပြောကြားသွားတာပါဒီအကြောင်းကိုနောက်ပိုင်းထုတ်လွှင့်မယ့်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်မြန်မာပြည်မှာမှောင်ခိုစီးဝါးရေးသို့မဟုတ်တရားမဝင်ကုန်သွယ်ရေးရှင်သန်ကြီးထွားနေတာအနည်း90ကျော်ရှိလာပါပြီလက်နက်ကင်အဖွဲ့အစည်းတွေဟာမှောင်ခိုစီးဝါးရေးအပေါ်မှာမိခိုလှုပ်ရှားနေကြတာပါအခုတော့တရားမဝင်ကုန်သွယ်ရေးကိုတိုက်ဖျက်ဖို့ဥရောပကုန်သည်များအသင်းကဆွေးနွေးနေတဲ့အကြောင်းဥအောင်ခင်ကတင်ပြထားပါတယ်
မပီသူတွေကတရားမဝင်တဲ့ဒေသကုံတွယ်ရေးကိုမိခိုလာခဲ့တာဘူဒင်ဝင်းရဲ့မဆလာစီအစိုးရလက်ထက်ကလေးကဖြစ်ပါတယ်။ဆိုရှယ်လစ်စနစ်ကျင့်သုံးတယ်ဆိုပြီးပုဂ္ဂလိကလုပ်ငန်းကိုနိုင်ငံပိုင်လုပ်လိုက်တဲ့နောက်ပိုင်းအစိုးရနဲ့မပတ်သက်တဲ့ကုံတွယ်မှုစနစ်ရှင်သန်းလာပါတယ်။ဒါကိုမောင်ခိုစီးပွားရေးလို့မဆလာစီအစိုးရကအမည်ပေးပါတယ်။နောက်ပိုင်းမှာမနိုင်မနှင်းဖြစ်လာတော့မဆလာအစိုးရဌာနတွေကိုယ်တိုင်လိုအပ်တဲ့ပစ္စည်းကိုမောင်ခိုဈေးမှာဝယ်ယူကြရပါတယ်။တရားမဝင်တဲ့ကုန်တွယ်မှုကိုမဆလာအစိုးရကိုယ်တိုင်အသိအမှတ်ပြုလာရတဲ့သဘောဖြစ်ပါတယ်။1988ပြည်သူ့အရေးတော်ပုံကြောင့်မဆလာအစိုးရဆင်းပေးလိုက်ရပြီးစစ်တပ်ကအာဏာသိမ်းတာကိုအနောက်တိုင်းကဒဏ်ခတ်အရေးယူတဲ့အခါမှာမောင်ခိုစီးပွားရေးလုပ်ငန်းဟာပိုပြီးအရေးပါလာပါတယ်။စစ်အစိုးရဟာငွေရှင်ကြေးရှင်မောင်ခိုလုပ်ငန်းရှင်ကိုအားကိုလာရပါတယ်မွေးရစေမောင်ခိုတွေဖြစ်တဲ့ကိုကံတရုတ်နဲ့ဝါတရုတ်တွေတရားဝင်စီးပွားရေးလုပ်ခွင့်ရလာပါတယ်စစ်တပ်နဲ့အပြစ်ရအဖွဲ့တွေရဲ့ကိုပိုင်စီးပွားရေးလုပ်ငန်းကြီးထွားလာပါတယ်တစ်လုပ်ငန်းကြောက်ပြက်လုပ်ငန်းအတုအပလုပ်ငန်းမွေးရစေလုပ်ငန်းစတဲ့မောင်ခိုလုပ်ငန်းတွေကြီးထွားလာပါတယ
်တရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာအဖွဲ့ကတရားမဝင်ကုန်သွယ်မှုစစ်တမ်းကောက်ယူတဲ့အခါမှာမြန်မာပြည်ဟာအဆိုးဝါးဆုံးနိုင်ငံတွေမှာပါဝင်နေတာတွေ့ရပါတယ်။နိုင်ငံပေါင်း84နိုင်ငံရဲ့အခြေအနေကိုစစ်ဆေးတဲ့အခါမြန်မာကအဆင့်82မှာရောက်နေပါတယ်။မြန်မာတဲ့ဆိုးသူဟာပြည်ပကဝင်တိုက်ခိုက်လို့ပျက်စီးသွားတဲ့အီရတ်နဲ့လေဗျားတို့ပဲရှိပါတယ်။စစ်အစိုးရရဲ့ခရိုနီအရင်းရှင်ဘေးမောင်ခိုတစ်ဖြစ်လဲစီးပွားရေးလုပ်ငန်းရှင်အကျင့်ပြက်ဗိုလ်ချုပ်လူရန်စာတိုင်းဒေသအပြစ်ရအရင်းရှင်တရုတ်အရင်းရှင်စတဲ့လူဒန်းစားတွေဟာတရားဝင်တဲ့လုပ်ငန်းရောတရားမဝင်တဲ့လုပ်ငန်းပါလုတ်ကင်နေကြပါတယ်ဒီလိုတရားမဝင်တဲ့ဥပဒေမဲ့ကုန်သွယ်ရေးရှင်သန်နေတာဟာအဆက်မပြတ်ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအဟန့်တားဖြစ်စေပါတယ
်တရားမဝင်တဲ့ကုန်သွယ်ရေးနဲ့ဥပဒေမဲ့စီးပွားရေးဟာရောသွေးရှက်တင်ဖြစ်လာတာဟာမြမပြည်မှာမထူးဆန်းတယ်လို့ပြနေပါတယ်ဒါပေမဲ့တရားဥပဒေစိုးမိုးရေးကြွေးကြော်ပြီးတရားမဝင်ကုန်သွယ်မှုကိုလစ်လူရှုထားလို့မရဘူးလို့ယူရိုချိမ်းလို့ခေါ်တဲ့ဥရောပကုန်သင်များအသင်းကယုံကြည်တဲ့အတွက်တရားမဝင်ကုန်သွယ်မှုတိုက်ပြရေးဆွေးနွေးပွဲတွေကျင်းပပါတယ်။လွန်ခဲ့တဲ့နှစ်ကဒီကြိမ်ဒီနှစ်ထဲမှာဒီကြိမ်နေပြည်တော်မှာဆွေးနွေးပွဲလုပ်ပါတယ်။မြန်မာအစိုးရကစိတ်ဝင်စားလာလို့ဒုသမရဦးမြင့်စွေခေါင်းဆောင်နဲ့တရားမဝင်ကုန်သွယ်မှုတိုက်ပြရေးအမြင့်ဆုံးကော်မတီတရားကိုလွန်ခဲ့တဲ့စက်တင်ဘာလကဖွဲ့စည်းလိုက်ပါတယ်ပုဂ္ဂလိကလုပ်ငန်းတွေနဲ့လက်တွဲပြီးမတရားကုန်သွယ်မှုတိုက်ဖျက်ဖို့တိုက်တွန်းတဲ့ယူရိုချမ်းမြေအကြံပေးချက်ကိုလက်ခံလာတဲ့သဘောဖြစ်ပါတယ
်တရားမဝင်ကုန်သွယ်မှုကြောင့်မြန်မာအစိုးရအခွန်အခောက်နှစ်နာဆုံးရှုံးရပုံကိုဥရောပကုန်သင်များအသင်းကလွန်ခဲ့တဲ့စက်တင်ဘာလက44မျက်နှာအစီရင်ခံစာထုတ်ပြန်ထားပါတယ် MMRD မြန်မာဈေးကွက်သုတေသနအဖွဲ့ကောက်ယူတဲ့အချက်လက်တွေကိုအခြေခံရေးသားတဲ့စာတမ်းဖြစ်ပါတယ်။အကောက်ခွန်ဌာနပြည်ရင်းအခွန်ဌာနကုန်သွယ်ရေးဌာနကုန်သွယ်ရေးအသင်းနဲ့ကုမ္ပဏီကြီးခုနှစ်ခုကိုအဓိကထားပြီး
စစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်။2018မှာဒေါ်လာတန်း2500ကျော်ပိုးမြန်မာပြည်ကတင်သွင်းတယ်လို့နိုင်ငံခြားစင်းမှာဖော်ပြပေမဲ့မြန်မာအစိုးရစင်းမှာတော့18000ကျော်ဘူးသာတင်သွင်းတယ်လို့ဖော်ပြထားတာမို့တရားဝင်ကုန်သွယ်မှုပမာဏဟာအနည်းဆုံးဒေါ်လာတန်း6000ကျော်လောက်ရှိမယ်လို့ခန့်မှန်းနိုင်ပါတယ
်။ဒါပေမဲ့မောင်ခိုလမ်းကြောင်းကဝင်လာတဲ့ကုန်ပစ္စည်းတွေကလည်းအများကြီးရှိနိုင်ပါလေ။မြန်မာပြည်မှာတရားဝင်နေဆက်ကုန်သွယ်ရေးစခန်း15ခုရှိပါလေ။တရုတ်နေဆက်မှာ4ခု၊ထိုင်းနေဆက်မှာ10ခု၊အိန္ဒိယနေဆက်မှာ2ခုနဲ့ဘင်္ဂလားဒေ့ရှ်နေဆက်မှာ1ခုရှိပါလေ။တရားမဝင်တဲ့နေဆက်ဂိတ်တွေကတော့တရုတ်နယ်စပ်မှာ10ခုရှိပြီးထိုင်းနယ်စပ်မှာ18ခုရှိပါတယ်။ကုန်ပစ္စည်းအများဆုံးတရုတ်ကတင်သွင်းပြီးစင်ကာပူကဒုတိယအများဆုံးထိုင်းကတတိယအများဆုံးတင်သွင်းပါတယ်။တရုတ်ကဒေါ်လာတန်း6000ကျော်ဘူးစင်ကာပူကတန်း3000ကျော်ဘူးထိုင်းကတန်း2000ကျော်ဘူးနဲ့အခြားနိုင်ငံတွေကတန်း5000ကျော်ဘူးတင်သွင်းပါတယ်။နေဆက်စခန်းတွေမှာဘူးဆဲကအများဆုံးဒေါ်လာတန်း1900ကျော်တင်သွင်းပြီးမြောက်ဝတီကတန်း800ကျော်ဘူးတင်သွင်းပါတယ်။အိန္ဒိယကဒေါ်လာ22တန်းဘူးနဲ့ဘင်္ဂလားဒေ့ရှ်ကတန်းတန်းဘူးသာတင်သွင်းပါတယ်။မချာမီကဖြစ်ပွားခဲ့တဲ့မြန်မာတရုတ်နေဆက်တိုက်ပွဲကြောင့်ဘူးဆဲကုန်သွယ်ရေးမှာနေ့စဉ်ပြည်မြဒေါ်လာ6တန်းကျော်ဆုံးရှုံးကြောင်သိရပါတယ်။လင်းတဲ့ကင်တွေလျံပုံငွေရှားနေတဲ့တရားဝင်ကုန်သွယ်မှုကွဲပြောက်ဖို့ဆိုတာကတော့လောလောဆယ်ဖြစ်နိုင်ွယ်မရှိသေးဘူးလို့ယူဆကြပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဗီတာမင် D ချို့တဲ့တဲ့လက္ခဏာနဲ့ကုသမှုအကြောင်းကိုတင်ပြထားပါတယ်။ဗီတာမင် D ဓာတ်ချို့တဲ့တဲ့လက္ခဏာတွေကိုလူတော်များများသတိမပြုမိကြပဲနောက်ဆက်တွဲယောဂလက္ခဏာတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဗီတာမင် D ချို့တဲ့တာသိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်နိုင်ပါသလဲ။ဒီဓာတ်ချို့တဲ့တာကိုဘယ်လိုကုသသင့်ပါသလဲ။ဒီအကြောင်းအယိုးအကျော်အစ်စ်အထူးကုနဲ့ဆေးတက္ကသိုလ်တက်အယိုးအကျော်အစ်စ်ဆေးပညာပမောက္ခဌာနမှူးဒေါက်တာချစ်ဆိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
ဟုတ်ကဲ့ရိုးကျော်စစ်ထုတ်ခုဆရာဝန်ကြီးဗမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီဗီတာမင် D ချို့တဲ့မှုအကြောင်းပြီးခဲ့တဲ့ပတ်တွေကပြောခဲ့တဲ့နေရာမှာမြန်မာနိုင်ငံမှာအဖြစ်များလာတာနဲ့ဖြစ်ရခြင်းအကြောင်းရင်းဒီယောဂါတွေအပိုင်းပေါ့နော်နောက်ကာကွယ်ရေးအကြောင်းတွေကိုဒီကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီဗီတာမင် D ချို့တဲ့လာရဲ့သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့နဲ့ကုသမှုအနေထားတွေကိုဆက်ပြောမှာပါဆရာအဲ့ဒီခါကျတော့ဆရာကြီးဒီဗီတာမင် D ချို့တဲ့တာကိုသိနိုင်မဲ့လက္ခဏာအနေထားဘယ်လိုရှိလဲဆရာ
။ဗီတာမင် D ချို့တဲ့ရာကအများဖြင့်မသိကြဘူးပေါ့။အဲကြောင့်လည်းချစ်ခဲ့တဲ့နိုင်ငံတော့ဖြစ်တယ်၊ခုနကနိုင်ငံတော့ဖြစ်တယ်လို့ဖြစ်တယ်။အဲဒါတော့မှသူတို့ကပြောတာမဟုတ်ဘူး။ကျွန်တော်တို့ကနေပြီးတော့မှဒီမိခေါင်းကိုက်လို့လာတဲ့လူတို့၊တွေ့လို့လာတဲ့လူတို့စိတ်ကြီးတဲ့လူတွေ့တာပေါ့နော်။ပုံမှန်အတော့အဲ့ဒါကသူကတွေ့လို့ရှိလို့ခေါင်းကိုက်တယ်တင်တယ်သူ။ကြီးကြီးရှိလို့ကိုက်တယ်ဆဲတယ်တင်တယ်။နောက်ပိုင်းကျတော့တွေ့လို့ရှိပြီးတော့ဗီတာမင် D ကောင်းတဲ့လူဆိုလို့ရှိရင်ခေါင်းကိုက်တာတို့ငါတို့ရှိဘူးသူတို့ရှိပြီးတော့ဗီတာမင် D ကောင်းတဲ့လူရှိရင်လမ်းပြကကောင်းတယ်စွတ်သားလေးအားရှိတယ်လို့ပြောရအဲတော့ဗီတာမင် D ရဲ့လက္ခဏာကတော့သူရအားဖြင့်တော့လူကမောလွယ်တယ်နှုံးလွယ်တယ်စွတ်သားလေးအားမရှိဘူးလေကားတက်လို့မကောင်းဘူးခံပြီးပြန်ထားလို့မကောင်းတာဖြစ်တယ်ပေါ့နော်ဒါပေမဲ့သူကကြာသွားလို့ရှိရင်တော့ကလေးဒီမှာသူဖြင့်ဖြစ်လာလို့ရှိရင်တော့သူကအယိုးကြီးဖြစ်ထွန်းတာဟုတ်အားမရှိတော့ကိုယ်တိုင်းနဲ့မကောင်းယူရပါအမရှိဘူးယူရပါအမရှိတဲ့ကြဲတော့ယူကဖြောင်းဖြောင်းတန်းတန်းမနေတော့ပဲနဲ့ဒီနေ့ကုရေးလာတယ်အတူလေးတွေကခွင်းလာတယ်အခုကလေးလေးတွေကလမ်းသွားရင်ခွင်းတယ်ခွင်းတယ်နဲ့ဖြစ်တယ်အဲဒါနဲ့မှသူကမသိသေးဘူးဆက်ပြီးတော့ပဲသူကအမရှိလို့ပဲနေတယ်ဆက်နေတဲ့ခါကျအယူကခွင်းယူလို့မကောင်းဖုတ်လာငံယူရီမှာဆိုင်းနေလို့ရှိရင်ယူပူလေးတွေတန်းစီပြီးတော့မှဆန်းလို့ရတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဗီတာမင် D ချို့တဲ့တာကြောင့်နောက်ဆက်တွဲယောဂလက္ခဏာတွေပြနိုင်တဲ့အနေအထားတွေရှိသေးလားဆရာကြီး
။ဒီပတ်သက်ကြလို့လေဗီတာမင် D ကကိုယ်ကံအားနဲ့နေတဲ့အတွက်ခါကြတော့ဗီတာမင် D နေလို့ရှိရင်နာသီချောင်းဆိုးဖြစ်တယ်ခဏခဏအေးအေးပြီးတယ်။အရင်ကတော့ဒါတွေလာလို့ရှိရင်နာသီချောင်းဆိုးဆိုရင်နာသီကျောက်ကြီးဗာမီထုံလေးပြီးပေါ့။အခုကျတော့ဗီတာမင် D သိကြည့်လိုက်လို့ဗီတာမင် D ပါနေနေတယ်လို့ရှိရင်ဗီတာမင် D ပြန်ဖြည့်ပေးလိုက်ရင်တခါလေကောင်းသွားနာသီရော
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကိုခန်းအားကိုထိခိုက်စေနိုင်တာအပြင်ပေါ့နော်တခြားရော ီဗီတာမင်ဒီအားနေလို့ရှင်ပေါ့ဖြစ်နိုင်တဲ့အခြေအစက်တွေရှိသေးလားဆရာလေ
ဗီတာမင်ဒီကကိုယ်ကအပြင်ကိုရိုးဖန်ကြီးနေပါဒီကပါတယ်ဆိုတော့ကယ်လ်ဆီယမ်ကိုစုတဲ့အခါမှာဗီတာမင်ဒီရှိမှကယ်လ်ဆီယမ်စုလို့ရတယ်ခုနကနိုးထောက်လို့ရှိရင်ဗီတာမင်ဒီလည်းပါဆိုပဲကယ်လ်ဆီယမ်ကလည်းပါလာပေါ့အဲဒီခါမှာကျတော့မလူကတမားလာတဲ့အရရှိတဲ့ရိုးရခိုင်နေပေါ့ဗီတာမင်ဒီနေနေလို့ရှိရင်သူကရပ်ပူသွားတယ်ဒီဦးရလည်းကုရီသွားတယ်မဖြောက်
ဘူးโอเคဆရာနောက်ထပ်ရောဒီတခြားယောဂကြီးတွေဖြစ်နေတဲ့အနေထားရှိသလားဆရာ
နောက်ပိုင်းတော့စဉ်းစားမှုတွေတော့အများကြီးလုပ်ကြတယ်ဒီဗိုက်တာမင်ဒီချိုးတဲ့လူရှိရင်နှလုံးယောဂဖြစ်တယ်နှလုံးယောဂဖြစ်တဲ့လူတွေမှာဗိုက်တာမင်ဒီကြောင့်ဖြစ်တယ်နောက်တစ်ခုတော့ခုမှတော့ရှာဖွေသေးတော့ရှိတာပေါ့ဗိုက်တာမင်ဒီချိုးတဲ့လူတွေကမချိုးသေးတဲ့လူတွေကလည်းကင်းစားဖို့ဖြစ်တယ်ဒါမျိုးတွေရတယ်ဒီလိုညောသူတို့ကလည်းခုငါသမီးတော့ဆိုင်တာပေါ့နော်ကိုယ်ကစနစ်ကကောင်းကောင်းလုပ်လို့နေရင်ကိစ္စဖြစ်မဲ့ပြောင်းနိုင်တယ်ကိုယ်ကလည်းကဝင်ပြီးတော့မှခံမလို့ထင်းထင်းပြရမှာအဲဒီလုပ်ကိုမလုပ်နိုင်ဘူးဆိုရင်ကိစ္စသေးသေးရခဏကိုယ်လည်းမဟုတ်တာကြီးလုပ်တယ်ပွားတယ်အဲဒီကိစ္စအလုံးဖြစ်လာတယ်လို့ဖြစ်တာပေါ့တခြားတစ်ဖက်ကကြတော့ဒီကိုယ်ကတက်တွေကိုထင်းသိမ်းနေနေရမှာဗီတာမင်ဒီရပါတဲ့ဖြစ်ကြောင်းဗီတာမင်ဒီချူးတဲ့နေတယ်ဆိုရင်လည်းကိုယ်ကဒါဆန်သွဲတဲ့ယောဂါကြီးဒီဘက်နဲ့ယောဂါကြီးကိုဖြစ်လာတယ်ဆိုရင်ဖြစ်ရှိတာရှိ
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုနကာကွယ်တဲ့နီးတွေနဲ့ပေါ့နော်မရနိုင်လို့ရှိရင်ဒီကုသပေးရတဲ့အနေအထားမျိုးရောရှိလားဆရာ
ဟုတ်ပါရဲ့ကုသပေးဖို့ဆိုရင်ပြီးခဲ့တဲ့လကပဲကျွန်တော်တို့ဗီတာမင်ဒီကိုဆိုပြီးတော့မှခိုင်နိုင်ပမာဏမှာလည်းရေးဆွဲလိုက်တယ်ကဘာပေါ်မှာလည်းရှိပြီးသားပါတယ်ညကုသတဲ့အခါကျတော့သူကသူစီးလိုက်လို့ရှိရင်ကြီးထဲမှာရှိတဲ့ဗီတာမင်ဒီတဲ့နည်းနေတာပေါ့လေညာပြင်းတော့20မိုက်ခရိုဂရမ်ပေါ့အဲ့ဒီအောက်ကိုရောက်နေတယ်ဆိုရင်တော့ကုကိုကုရမယ်တောက်ဆီးပြရတော့မယ်ပေါ့နော်တောက်ဆီးတလုံးမှာကဗီတာမင်ဒီကိုထည့်ထားတာက6000အားလို့ခေါ်တာပေါ့နော်အဲဒီကကျတော့ကုရဲစီကမုန့်ကြီးတွေကိုဖြော်ပြီးတောက်တာလည်းရှိတယ်ဒါမို့ဆေးလုံးထဲမှာပဲတလုံးမှာ6000ပါလာလည်းရှိသူ့ကိုတစ်ပတ်ကိုတလုံးတစ်ပတ်ကိုတလုံးနဲ့ဘုံကဆက်လိုက်တာ
ဟုတ်ကဲ့ဆရာအဲ့တော့ဒီဗီတာမင်ဒီဆေးတွေကပြင်းအားပမာဏပေါ့နော်များတာဖြစ်တဲ့အတွက်ဒီဆေးကိုအများကြီးမလိုဘဲသွားစားမိရော
တစ်ပတ်ကကျတော့သတိထားဖို့ကကျတော့ဒီပုံမှန်စားဖို့က400စီးကုတဲ့ဆေးက6000ဆိုတော့မှားပြီးတော့သုံးမိရင်လည်းသူအန္တရာယ်ရှိဒီဗိုက်တာမင်ဒီကဒီနည်းအားသေးတယ်နဲ့မတူတာကသူကစီမာပြောတယ်ရေမာပြောတဲ့ဆေးတွေပေါ့ဟိုမှာပြီးလို့စီလို့ပြီးလို့တိုင်းကျတော့ထောက်လိုက်လို့ရှိရင်လူရတဲ့ပူသွားရင်လည်းစီးသွားရင်ဒီမှာပါသွားရောရေပြောတယ်ဆိုတော့စွန့်ထုတ်ရတယ်လို့ရတယ်အစီမာပြောတဲ့ဗိုက်တာမင်ကျတော့စီးသွားရင်လည်းမပါဘူးဘာလို့ခန္ဓာကိုယ်ရင်းဝင်သွားပြီဆိုအဲဒီလိုစီတို့ချက်ပြတ်မှကန်နေရတာ။ညာမထွက်တော့ဘူး။ခန္ဓာကိုယ်ကတုံးမှလည်းစီပြီးကုန်သွားမှာပေါ့နော်။အဲဒီကမှကျတော့လူရတဲ့ပူထောက်တဲ့ဆိုရင်လည်းစိတ်ဖြစ်တယ်လို့ခေါ်တာ။ဗီတာမင်ဒီပုံတွင်းမှုယောဂဖြစ်လာတယ်ပေါ့။အဲဒီယောဂကလည်းတော်လေးကြောက်ရတယ်။သူကဗီတာမင်ဒီရဲ့ထုံးတက်ပေါ့ကယ်ဆီယမ်ကတွဲပြီးတော့ခန္ဓာကိုယ်မှာများလာလို့ရှိရင်အင်းလေးတွေတော့ဘုံကုံဘုံစုံတို့တော့ခေါ်ကြတယ်ဘုံစွာကအယူရနာတာပေါ့နော်ဂရုံးစွာကကြတော့ကြောက်တယ်တော့ကြောက်ကမှကြောက်တယ်လို့စီလံကြောင်ကြောက်တယ်လို့ဖြစ်ပြီးတော့အဲအောင်လို့လုံးနေနေတာပေါ့နော်မုံစွာကလည်းအဲ့လိုပဲဒါမှမဟုတ်ညားလို့ရှိရင်လည်းခေါင်းကြီးကကြိုက်ပြီးအုံလာတယ်အမအသက်ခစ်မုံဟိုအော်ဒီအော်ဒီဖြစ်လာတယ်ဖြစ်တဲ့ကြလို့မျိုးခံစားလာတယ်အဲ့တော့ဘယ်လိုမျိုးဒီလုံခဲ့မှုမဖြစ်အောင်လဲကျန်ဝင်တဲ့တိုင်ပဲပြီးတော့စားဖို့လိုတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာကြီးဒီကြောက်ကအားနဲ့သူတွေမှာဘလောက်ပဲဒီဗီတာမင်ဒီစားစားဗီတာမင်ဒီရတကယ်အလွတ်လွတ်နိုင်တဲ့ပုံစံကိုပြောင်းသွားတာမဟုတ်ပဲချို့တဲ့တဲ့အတွက်ဘလိုမျိုးဗီတာမင်ဒီသူတို့ကိုပေးဖို့လုပ်လဲဆရာ
ကြောက်ကအားနဲ့တဲ့လူတွေမှာဆိုရင်တော့ဗီတာမင်ဒီကသဘာဝအစားအသောက်မှာပါရဖြစ်တယ်ပြင်ရတော့အဲ့ကံပြီးကျတော့ယူဗီတာမင်ဒီမျိုးပဲနဲ့အဲ့ဒီဗီတာမင်ဒီလို့ခေါ်တဲ့ဒီလူလုံးနိုင်တဲ့ဗီတာမင်ဒီပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါထိုင်းချီဆိုင် Fever Window သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်အ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်လွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်ပင်လာပါရှင်ကျမကအမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ AA ဘက်ကဖန်စီခေါ်ဆောင်ခဲ့တဲ့တမရတော်ရဲပါဝင်အစိုးရဝန်ထမ်း18ဦးနဲ့တမရဘက်ကဖန်စီထားတဲ့အရက်သားတွေနဲ့တုံ့ပြန်ခြင်းလဲလှယ်ဖို့ရခိုင်လက်နက်ကိုင် AA ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကို AA ကဖန်စီထိန်းသိမ်းထားတဲ့အပေါ်ကန့်ကွက်ရှုံချကြောင်းပြည်ထောင်စုလွတ်တော်မှာအရေးကြီးအဆိုတင်သွင်းခဲ့တယ်ဆိုတာနဲ့ပလောဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့ချင်းအရက်ဘတ်လူမှုအဖွဲ့အစည်း40ကျော်ကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရွှေနှစ်တင်အမြန်ရေရင်ကဖန်းစီခေါ်ဆောင်ခဲ့တဲ့စစ်တပ်ရဲအစိုးရဝန်ထမ်းတချို့နဲ့တပ်မတော်ကဖန်းစီထားတဲ့သူတွေနဲ့တုံ့ပန်းချင်းလဲလှယ်ဖို့ရခိုင်တပ်မတော် AA ကနိုဝင်ဘာလ17ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်အဲ့ဒီကြေညာချက်မှာမြန်မာတပ်မတော်သား6ဦးရဲတပ်ဖွဲ့ဝင်9ဦးအကြီးဦးစီးဌာနဝန်ထမ်း2ဦးနဲ့အင်ဂျင်နီယာ2ဦးပါဝင်ပြီးစုစုပေါင်း18ဦးဖြစ်တယ်လို့တပ်ပုံတွင်တဲ့ကွာဖော်ပြထားပါတယ်အေအေနဲ့ဆက်ဆက်တယ်ဆိုပြီးမြန်မာအစိုးရကဖန်စီထားသူတွေနဲ့လဲလှယ်ဖို့အသင့်ရှိတယ်လို့လည်းအေအေဖက်ကထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ကရခိုင်ပြည်မှာအေအေနဲ့ဆက်ဆက်တယ်လို့ဆွတ်ဆွဲပြီးဖန်စီထားတဲ့အရက်သားတွေကိုကောက်မွန်စွာပြန်လွတ်ပေးမယ်ဆိုရင်တော့အခုဖန်စီထားတဲ့စစ်ဖက်နဲ့တက်ဆိုင်တဲ့သူတွေကိုပြန်လွတ်ပေးဖို့အသင့်ရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ
်ချင်းပြည်နယ်ကမြို့ရလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုရခိုင်တပ်တော်အေအေကဖန်စီထိန်းသိမ်းထားတဲ့ပုံမှာပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းနဲ့အများဆုံးပြန်လွှတ်ပေးဖို့နိုဝင်ဘာလ17ရက်နေ့ကပြုလုပ်တဲ့ဒုတိယကြိမ်မြောက်ပြည်ထောင်စုလွှတ်တော်14ကြိမ်မြောက်ပုံမှန်စည်းဝေးမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။ဦးဝေတင်းကိုဖမ်းဆီးထားတာဟာနိုင်ငံတော်ကဆောင်ရွက်နေတဲ့အမျိုးသားညင်ကြားစစ်ရေးနဲ့ငင်းချမ်းရေးဖော်ဆောင်မှုတို့အပြင်ပြည်သူလူထုစံတန်းနဲ့ကိုစားပြုမှုအပေါ်တိုင်းရိုက်ဆန့်ကျင်အကြမ်းဖက်တာဖြစ်လို့ပြည်ထောင်စုလွှတ်တော်ကပြင်းပြင်းထန်ထန်ကောက်ကွယ်ရှုတ်ချပြီးအခုလိုဦးဝေတင်းနဲ့သူဝန်သားတွေအရသားတွေကိုလုံခြုံစိတ်ချအနေနဲ့ကင်းရှင်းစွာချွင်းချမ်းမရှိအများဆုံးပြန်လွှတ်ပေးဖို့တောက်တာလှမိုးကရည်ကြည်စုတင်သွင်းခဲ့တာဖြစ်ပါတယ်
။ကရင်ပြည်နယ်ဂျုံတိုးမြို့တဆောင်တိုင်းပွဲတော်ညမှာလုံခြုံရေးရဲလက်ကင်းမော်ရော်ရင်တစီလက်ပြပုံးပစ်ခတ်ခံရလို့ရဲ3ဦးနဲ့အရသား2ဦးသေဆုံးပြီးရဲအရာရှိတွေပါဝင်ပွဲတော်လက်လက်သူ5ဦးဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ17ရက်ည8နာရီမထိုးခင်မိနစ်အနည်းငယ်မှာကော့ကရစ်ဂျုံတိုးကုန်းပေါ်လမ်းထိပ်ကိုရောက်ရှိနေတဲ့ရဲလက်ကင်းမော်ရော်ကားကိုမော်ရော်ဆိုင်ကနဲ့အနီးကနေဖြတ်တန်းမောင်းနှင်သွားပြီးလူ2ဦးလက်ပြပုံးတစ်လုံးပစ်ထည့်သွားတာလို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကဆိုပါတယ်အဲ့ဒီတက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်မှုရှိမရှိစစ်စစ်နေစဲဖြစ်တဲ့အတွက်အခြေအနေကိုလောလောဆယ်မပြောနိုင်သေးဘူးလို့ကရင်ပြည်နယ်ရဲတပ်ဖွဲ့မှူးကပြောကြားခဲ့ပါတယ်ကော့ကရစ်မြို့နယ်ဂျုံတိုးတဝိုက်မှာမြန်မာဆွေရတပ်များအပြင်ကရင်မျိုးသားစည်းရုံး KNU ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA KNU KNLAPC ကရင်ငြိမ်းချမ်းရေးကောင်စီတပ်ဖွဲ့တွေကရင်နယ်ခြားဆောင် BGF တပ်ရင်းတွေလည်းအခြေစိုက်ထားပြီး DKPA ခွဲထွက်အဖွဲ့တွေလည်းလှုပ်ရှားနေပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်မှာအစိုးရတပ်မတော်နဲ့ TNLA တို့နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားလို့ဒေသခံလူထုအပါအဝင်မူဆယ်မန္တလေးခရီးသွားတော်တော်များများအခက်တွေ့နေပါတယ်။နိုဝင်ဘာလ17ရက်နေ့မနက်9နာရီကတည်းကစပြီးကိုခိုင်မြို့ဝင်တောင်ဘက်3မိုင်ကွာလွယ်ဆန်စစ်နဲ့ကောင်းခလန်းခွဲမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအစိုးရစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်နေတာကြောင့်ကျေးလက်ဒေသခံတွေစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်
။ပြည်နယ်တွင်းကြုံတွေ့နေရတဲ့လေယာဉ်မြေပြဿနာတွေဖြေရှင်းနိုင်ရဲ့အတွက်ကချင်ပြည်နယ်လူထုလေယာဉ်မြေကော်မတီတရက်ကိုနိုဝင်ဘာလ17ရက်နေ့ကဖွဲ့စည်းလိုက်တယ်လို့ကချင်မျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာအမ်ကွန်လာကပြောပါတယ်။ကချင်ပြည်နယ်လူထုလေယာဉ်မြေကော်မတီအနေနဲ့လိုအပ်ချက်ရှိနေတဲ့လေယာဉ်မြေနဲ့ဆက်စပ်တဲ့ဥပဒေတွေပြင်ဆင်ဖြည့်ဆွက်ဖြတ်သိမ်းရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဥပဒေပြုရေးကဏ္ဍလွတ်တော်နေရမှာကြိုးပမ်းတွန်းဖို့လေယာဉ်မြေနဲ့ဆက်စပ်တဲ့အစိုးရမဟုတ်တဲ့လူမှုအဖွဲ့အစည်းတွေနဲ့လူထုအကျိုးပြုအပြန်အလှန်အမြင့်ဖလဲဆွေးနွေးသွားဖို့ရည်ရွယ်တယ်လို့သူကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်တပ်တော် AA တပ်ဖွဲ့ကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့ချင်းအရက်ဘတ်လူမှုအဖွဲ့အစည်း40ကျော်ကနိုဝင်ဘာလ17ရက်နေ့ကတောင်းဆိုလိုက်ကြပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအင်ကတင်ပြထားပါတယ်။
ရခိုင်တပ်တော်အနေနဲ့မြို့ရလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုဖမ်းဆီးထိန်းသိမ်းတာဟာသူ့ရဲ့မဲဆန္ဒရှင်ပြည်သူတွေကိုစော်ကားသလိုဖြစ်နေတဲ့အပြင်အချုပ်ချံအာဏာကိုပါထိပါသလိုဖြစ်နေတယ်လို့ခူမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကညှိနှိုင်းရေးမှူးအိုက်စောမြကပြောပါတယ်
ဒါလူတို့မေတ္တာနဲ့မှရှိတဲ့လူတို့တည့်ရလုံးကိုတော်ကားလိုက်တယ်လို့ဖြစ်တယ်လေဒါဘာဖြစ်ဖြစ်ဒီလူတို့ရုပ်ပါပြညာထားတဲ့ပုံစံလေးကိုအားနဲ့ဆိုတာကဒေသခံမေတ္တာချင်းတွေကိုတော်ကားလိုက်တယ်လို့ဖြစ်တယ်နောက်ပြီးတော့ဒီဥချွေရန်တရားဟိုအစိုးရရဲ့ဥချွေရန်တရားနဲ့ဥပဒေပြည့်မှန်တိုင်းတို့ဘာလို့အဲ့ရတွေတိုက်ရိုက်ကြီးပါလိုက်တာ
ပလောဝမြို့နယ်မြို့ရလွှတ်တော်ကိုဆိုလေဥဝေတင်းကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကအိန္ဒိယနိုင်ငံသား9ဦးစက္ကပြန်2ဦးဆက်လက်မောင်းသမားနှူးနဲ့သူကလတန်မြစ်ချောင်းပေါ်မှာအေအေဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတွေနဲ့ဂျန်တဲ့လူအလုံးကိုနောက်တနေ့မှပြန်လွှတ်ပေးခဲ့ပေမဲ့ဥဝေတင်းကိုတော့အေအေတပ်ဖွဲ့ကနေခဏိချင်းထိဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်။ရခိုင်တပ်မတော်အနေနဲ့တခြားတိုင်းဒေသလက်နက်ကိုင်တွေနီးတူအမျိုးသားတန်းတူရေးကိုပိုင်ပြတန်းခွေရရှိရေးအတွက်တိုက်ပွဲဝင်နေဆိုတာနားလည်ပေမဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာနိုင်ငံတကာစံချိန်စံညွန်းတွေလူခွေရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ချင်းလူခွေရေးဖွဲ့ CHRO ဒါရိုက်တာ2ဖြစ်တဲ့ဇန်နင်းလျံကအခုလိုပြောပါတယ်
တိုင်းသားအချင်းချင်းကြမှာပေါ့နော်ချင်းနဲ့ခိုင်ကြမှာအမုံတီးတွေပြက်လာလို့ဖြစ်ချင်းဘူးပြီးတော့ဒီညီမချက်ရှိရှိနဲ့သူတို့ပန်းတိုင်ရောက်နိုင်ဖို့အတွက်တော့သူတို့လမ်းကြောင်းမမဖို့ကြီးကြီးတယ်ဆိုတော့ဒီလူလောက်ရတွေဟာသူတို့ရဲ့ credibility ပေါ့နော်သူတို့ရဲ့အခြေအနေကိုနိုင်ငံတကာအမြင်မှားစေနိုင်တဲ့လောက်ချက်တွေဖြစ်တယ
်ရခိုင်တပ်မတော်ပြောခွင့်ရခိုင်ဒုက္ခကတော့ဥဝေတင်းကိုဆက်လက်စစ်ဆေးနေစေလို့ပြောပါတယ်
ဥဝေတင်းကိုတော့ကျွန်တော်တို့ဟိုစစ်ဆေးစရာတွေရှိသေးတဲ့အတွက်ဆက်ပြီးတော့ထိန်းသိမ်းထားတာရှိ
အေသက်ဖွဲ့ကတော့ဥဝေတင်းဟာအေသက်ဖွဲ့လှုပ်ရှားမှုတွေကိုတပ်မတော်ထံတရင်ပေးနေပြီးခုမီလူငယ်တွေကိုလည်းတရင်ပေးဖြစ်ဥဆောင်လှုပ်ဆောင်နေသူလို့လဲဆွဲချက်တင်ထားပါတယ်ခင်ဗျာ
ဆက်ပြီးတော့လာမယ့်2020ရွေးကောက်ပွဲအတွက်တိုင်းသားပါတီတွေကပြင်ဆင်မှုတွေစတင်လှုပ်ဆောင်နေသလိုစစ်ရေးပဏိပခတွေတိုက်ပွဲတွေရှိနေသေးတဲ့ကချင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်မှာကိုကချင်တိုင်းသားပါတီတွေကစိုးရိမ်နေကြတာပါအမီရဲ့စူးစီးချက်ကိုတော့နမ်ဟ ோம் ကနေတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာမနမ်ဒူဂျာကတိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာမဲယုံပိတ်မဲပေးပိုင်ခွင့်မရှိမှစိုးရိမ်တယ်လို့ပြောပါတယ်
တမ်တော်ကဒီလုံကြုံရဲမကောင်းမှုဆိုပြီးအကြောင်းပြလိုက်လို့ရှိရင်အဲ့ဒီမင်းဆန္ဒနဲ့သူတို့ရုပ်ောက်ပွဲကော်မရှင်ကတော့ဖွင့်ပေးမှာမဟုတ်ဘူးတိုင်းသားဒေသတွေကအများဖြစ်ကတော့ဒါတိုက်ပွဲတွေအနည်းစားဆုံးကတော့တိုင်းသားဒေသဖြစ်နေတာခုသပြင်ကချင်ပြည်နယ်တို့ရှမ်းပြည်နယ်မြောက်ပိုင်းတို့ရခိုင်တို့အဲ့လိုမျိုးနေရာဒီမှာကျွန်တော်တို့ကဒီမင်းဆန္ဒနဲ့တော်တော်များများပြင်ခံရမှာကိုကျွန်တော်စိုးရင်တယ်
ကချင်ပြည်နယ်ထဲမှာပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတွေအပြင်ကချင်နိုင်ငံပါတီတွေရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တိုင်းလျံရှမ်းနီအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီတို့ကရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေကြပါတယ်။ကချင်ပြည်နယ်မှာတော့နယ်မြေကန့်သတ်ပြီးတပြည်နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်နေကြတယ်လို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဥက္ကရာဦးရွှေမင်းကဆိုပါတယ်
2020မှာပြုလုပ်မယ်ကျွန်တော်တို့အထွေထွေရွေးကောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတတဲ့လွတ်လပ်မှုရှိတဲ့မတရားမှုတွေကင်းမဲ့တဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကြီးအမှန်တကယ်ရောဖြစ်နာနိုင်မလားဆိုတဲ့တစ်ချက်ရယ်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ငင်းချမ်းရေးကို2020အမီကောကျွန်တော်တို့ဖြစ်ပါမလား KIA ကကျွန်တော်တို့အခု NCA လက်မှတ်ရေးထိုးထားတာမရှိသလိုတစုံတရာ bilateral လက်မှတ်ရေးထိုးထားတာလည်းမရှိတဲ့အတွက်ကျွန်တော်တစ်ချက်မဲယုံခွင့်လင်းနိုင်မှုမဲဆန္ဒနယ်မြေတွေပိတ်သိမ်းသွားနိုင်မှုဒါတွေအတွက်ကျွန်တော်တို့စိုးရိမ်နေ
ကချင်မျိုးနာကွန်ကရက်ပါတီ KMC ကသူတို့ရဲ့စိန်ခေါ်မှုနဲ့ပတ်သက်ပြီးပြန်ကြားရေးတာဝန်ခံဦးကြည်လန်းယော်ကအခုလိုပြောပါတယ
်ဒီကချင်ပြည်နယ်လွတ်တော်နဲ့ပြည်ထောင်စုလွတ်တော်မှာကျွန်တော်တို့ကချင်ပါတီကလွတ်တော်အမတ်တွေအဓိကရောက်ရှိရေးကကချင်ပြည်နယ်မှာရှိတဲ့ကျွန်တော်တို့ကချင်ပါတီရဲ့အဓိကစိန်ခေါ်ချက်ပေါ့
2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာကချင်ပြည်နယ်အတွင်းရှိဝိုင်းမော်ချီဖွေဆွန်ပရဘုံမချမ်းပေါ်ခေါန်လန်ဖူးတနိုင်းအင်ဂျန်ယန်မန်စီမိုးမောက်ရွှေကူနဲ့ဆော့လော်မြို့နယ်အတွင်းကတချို့ရောကျေးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
Shwena di emya ye yi nga pansi ko saong kere tamaro da ye pa win soya wantan sakun na une tamaro ga pansi thare ayat tari ne tong man chin le le po rakhain le na kai ee ga jinya chet thop yan taong so lai pare. Amyo da lutto ko zale unhwe tingo rakhain tamaro ee ga pansi ting ting de po bimin tan tan gang kwe shiw cha chong bitao su lutto ma ye ji so ten tuin khe pare.
ตอนนี้เรากําลังเสียงแก้จ๋าก็เปลี่ยนไหนไว้เนาะตาริกก็เนี่ยประสิทธิ์เต็มเสร็จตัวมั้ยตันยินตะทินหลอไปဖြစ်ပါတယ်နောက်ตะทินပတ်အစီအစဉ်မှာပြန်ส่งတွေ့ရအောင်ပါရှင်จมักกะอมิดาเนซันดีตาตันยินตะทินดอกတွေสุซีတင်เสร็จထားတယ်တန်ยินตะทินหลอအစီအစဉ်ကိုနားဆင်แก้จ๋าရပါကျွန်တော်တို့
ပြည်ရင်းမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုက်မှာကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါနေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေ င်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဗီဒီယိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာဗီဒီယိုရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဗီဒီယိုရဲ့ပေးစာကဏ္ဍမှာတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။ရွေးညာမွတ်စလင်ထောင်ပေါင်းများစွာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ရတဲ့အရေးကိစ္စနဲ့ပတ်သက်ပြီးစတင်စုံစမ်းမှုနိုင်ငံတကာရာစုတရားခုံရုံး ICC ကခွင့်ပြုလိုက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေကြိုးဆောင်တွေဇူလိုင်လ4ရက်နေ့မှာရှောက်ထားတာကိုတရားရုံးမတင်ခင်ကြိုတင်စစ်ဆေးရတဲ့တရားသူကြီး3ဦးပါအဖွဲ့ကခွင့်ပြုလိုက်တာဖြစ်ကြောင်းလူမလာ14ရက်နေ့ ICC ရထုတ်ပြန်ကြမှာဖော်ပြထားပါတယ်။နောက်တစ်ဆင့်အနေနဲ့ ICC ဥပဒေရရှိရုံးကရနိုင်တဲ့များအချက်အလက်အထောက်အထားတွေစုဆောင်းမှဖြစ်ပြီးလူဝတ်တို့အချိန်ယူမှာဖြစ်ကြောင်းလည်းထုတ်ပြန်ကြမှာပြောထားပါတယ်။ရူညာဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့ ICC ရဲ့စုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစစ်ဆေးရေးအောက်လွှတ်တော်ဂျာနာပွဲတရက်ပြီးသွားပြီဖြစ်ပေမဲ့လည်းတပည့်ကြားသဘောထားတည်တည်ပြောင်းလဲမရှိပါဘူး။ဗိုလ်တုနေ့မှာအများပြည်သူတိုက်ရိုက်သိရှိခွင့်ရတဲ့ဂျာနာပွဲတွေဆောက်လုပ်ခဲ့ပြီးတော့နောက်တစ်ချိန်ဂျာနာပွဲကတော့တောက်ကြနေမှာလို့မှဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစင်တာကလာရီဒါမြို့ဆော့ဂုစ်အထက်တန်းကျောင်းမှာဒေသဆန်တော်ကြီးမနက်ခရိုနိုင်ခွဲကျော်ကျော်ကတနက်ပစ်ခတ်မှုဖြစ်ပြီးကျောင်းသားနှစ်ဦးသေဆုံးသွားပါတယ်။တနက်နဲ့ပစ်ခတ်တယ်လို့တန်မြတ်ရှိသူဟာအသက်16နှစ်အရွယ်ကျောင်းသားတူဖြစ်ပြီးသူ့ရဲ့မွေးနေ့မှာအခုလိုတနက်နဲ့ပစ်ခတ်တာပါ။သူအပါဝင်တနက်ထိမှန်ပြီးတော့ဒဏ်ရာရတဲ့လူ6ဦးကိုဆေးရုံပို့ပေးခဲ့ပေမဲ့အသက်16နှစ်အရွယ်ကျောင်းသားတူနဲ့14နှစ်အရွယ်ကျောင်းသားတူဆေးရုံမှာသေဆုံးသွားတယ်လို့ Los Angeles KI ရဲတပ်ဖွဲ့အကြီးအကဲ Kent Wagner ကပြောပါတယ်။ဗီဒီယိုထဲမှာသူဟာသူ့ကောင်းကိုသူပြန်မပစ်ခင်ကြောပေါ်ရီထက်ကတနက်ကိုထုတ်ပြီးလူ9ယောက်ကိုပစ်ခတ်တယ်လို့လည်းရှဲကပြောပါတယ်။အမေရိကန်ရေဒီယိုကြော်ကွန်တော်ရေးစစ်ပွဲမှာနှစ်ဖက်အပြန်အလှန်တိုးကောက်ထားတဲ့အခွန်အေးပြန်ရှော့ချရေးအပါအဝင်ကွန်တော်ရေးသဘောတူညီချက်ပထမအဆင့်အတွက်ကြာသပတေးနေ့မှာဆွေးနွေးတယ်လို့ဒီဥပက္ခကပြောပါတယ်။ဒီဥနဲ့ကွန်တော်ရေးဆိုင်ရာသဘောတူညီချက်ရဖို့နှိစက်နေပြီဖြစ်တယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကညော့မှာပြောတဲ့မင်းကွန်းနဲ့ထက်တော်ပြောသွားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ David Derasmith ဖြစ်ပါတယ်။တောက်ကြနေမနဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48နဲ့ဒုတိယပိုင်းနိုင်ဝက်မှာလိုင်းလံမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူသားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.